Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီဗီအိုအမြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ29ရက်ကြာတာပတင်းနေ့ညပိုင်း9နာရီနေ့10နာရီအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့51နဲ့လိုင်းလမီတာ190ရိုးအနေနဲ့တိုက်ရထုတ်နေပါပြီရှင်ကျမအနန်းလောက်ပါဒီညအစီအစဉ်မူဖြစ်တင်ဆက်ပေးမှာပ
ါမင်္ဂလာညချမ်းသာရှင်ကျမကတင်ကြီးထိုက်ပါအာဖဂန်ကဗြိတိန်တန်ယုံကားတစ်စင်းကိုအသေးခံဘုံခွဲသမားတိုက်ခိုက်တာကြောင့်ဗြိတိန်နိုင်ငံသား2ဦးအပါအဝင်5ဦးတို့သေဆုံးခဲ့ပါတယ်။အီဘိုလာကာကွယ်ဆေးသည့်ရဲ့ပထမဆုံးဆန့်သတ်မှုအသစ်ကတိုးတက်မှုတွေရှိနေပါတယ်။နောက်ထိုင်းအာနာသိန်းစစ်တပ်ကတော့2016မတိုင်ခင်ရွေးကောက်ပွဲတွင်ကျစ်ပနိုင်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုညံဝင်းအောင်နဲ့အတူတင်ပြပေးပါမယ်ရှင်
။ကောင်းပါပြီ။မြန်မာငြိမ်းချမ်းရေးစင်တာ MBC နဲ့တပီလုံးအပြစ်ခတ်ရဆဲရေးညှိနှိုင်းရေးဆောင်ရွက်ရေးအဖွဲ့ NCCT တို့အပြစ်ခတ်ရဆဲရေးနဲ့ပတ်သက်လို့ဆွေးနွေးနေရမှာတော့
ကျွန်တော်ကဖြေလည်နိုင်တယ်ပြောတယ်ဟိုဘက်ကဒီလိုဝက်ဆက်လက်တိုက်ခိုက်ရန်ရှာစပ်ဖြတ်နေတယ်တော့တော့မပြေတော့ဘူးဖြစ်သွားမှာ
ညညွတ်တော်တိုင်းရင်းသားလူမျိုးများ Federal Council ရဲ့အတွေ့ဖက်အတွင်းရင်းမှုသစ်ဗိုလ်မှူးကြီးခွန်အုပ်ကပါရှင်ဒီအကြောင်းသေးစိတ်ကိုမကြခင်ကြားရမှာပါနောက်ပိုင်းမှာတော့6ပွင့်ဆိုင်ဆွေနွေရင်းနဲ့ပတ်သက်တဲ့သတင်းတွေအပြင်နိုင်ငံတကာသတင်းတွေနဲ့အတူဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးဥက္ကဋ္ဌရဲ့မြန်မာအရေးတုံသက်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရမှာပါခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိထိုင်တဲ့ကိုညောင်ဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအသေးခံဘုံးခွဲသမားကဖောက်ခွဲဖြစ်စီတွေတက်ဆင်ထားတဲ့ကားနဲ့ဗြိတိန်တန်ယုံကားတစ်စီးကိုဝင်းရောက်တိုက်ခိုက်ခဲ့တာကြောင့်ဗြိတိန်နိုင်ငံသား2ဦးအပါအဝင်လူ5ဦးသေဆုံးခဲ့တယ်လို့အာဖဂန်တာဝန်ရှိသူတို့ကပြောပါရယ်ဒီတိုက်ခိုက်မှုမှာဒဏ်ရာရကြတဲ့33ဦးစလုံးတို့ကအာဖဂန်နိုင်ငံသားတွေကြီးဖြစ်တယ်လို့လည်းပြည်ထောင်စုဝန်ကြီးကထုတ်တဲ့ကြေညာချက်တစ်ခုမှာဖော်ပြထားပါရယ်ကားထဲမှာရှိနေကြသူတွေထဲမှာထိခိုက်ဒဏ်ရာရသူတွေရှိတယ်လို့ဗြိတိန်တန်ယုံကအတည်ပြုပေမဲ့တခြားသတင်းအချက်အလက်တွေတော့မထုတ်ပြန်နိုင်သေးပါဘူး။တာလီဘန်တို့ကတော့နိုင်ငံတွင်းကိုကျူးကျော်ဝင်ရောက်လာတဲ့နိုင်ငံခြားတပ်သားတွေကိုပစ်မှတ်ထားပြီးသူတို့တိုက်ခိုက်ခဲ့တာလို့ပြောဆိုထားပါတယ်။အများအပြားသေဆုံးဒဏ်ရာရတယ်လို့လည်းသူတို့ကပြောပါတယ်။စစ်မီးမငြိမ်းသေးတဲ့အာဖဂန်ကနေနောက်လာထဲမှာနိုင်ငံတကာပူးပေါင်းတပ်ဖွဲ့တွေထွက်ခွာဖို့ပြင်ဆင်နေကြတာနဲ့အမျှမြို့တော်ကဘူးမှာဖြစ်နေတဲ့တိုက်ခိုက်မှုတွေထဲကအခုတိုက်ခိုက်ခံရမှုကနောက်ဆုံးဖြစ်ရဖြစ်ပါတယ်ဒီသတင်းပတ်အစောပိုင်းတုန်းကပဲမြို့တော်ကဘူးမှာဘုံးကွဲမှုတစ်ခုအတွက်အမေရိကန်စစ်သား2ဦးကြာဆုံးခဲ့ရပါတယ်ရှင
်အမေရိကန်ပြည်ထောင်စုအနောက်လယ်ပိုင်းမီဇိုရီပြည်နယ်မှာလက်နက်မဲ့လူမဲ10ကျော်တပ်တဦးကိုလူပြူရဲအရာရှိတဦးကပစ်သက်ခဲ့တဲ့ကိစ္စတရားမစွဲလို့ဂျူရီလူကြီးအဖွဲ့ပါတဲ့အဖွဲ့ကဆုံးဖြတ်လိုက်တာကြောင့်နှစ်ယတာမငြိမ်မသက်မှုတွေပြန်လဲဖြစ်ပွားခဲ့ပြီးဒီကနေ့မှာတော့လမ်းမတွေပေါ်အခြေအနေပြန်လဲတည်ငြိမ်စပြုလာနေပါပြီ။ဗိုလ်တုနေညပိုင်းမှာဆန္ဒပြသူတွေကျဲလာပေမဲ့နှင်းနေကြနေတဲ့ရာဇီရုအောက်မှာရဲဝန်ထမ်းတွေကိုအများအပြားဖြန့်ကျက်ကြားထားစေဖြစ်ပါတယ်။ Thanksgiving ကျေးဇူးတော်နေ့အားလည်းရရှိနေတာကြောင့်လဲအရင်ညတွေလောက်ဆန္ဒပြသူမများတော့ပါဘူး။အစောပိုင်းဗိုလ်တုနေတုန်းကတော့စိန့်လူးဝစ်မြို့တော်ခန်းမရှိမှာဆန္ဒပြသူရာနဲ့ချီရှိခဲ့ပြီးအရှက်မရှိလို့ရလို့အော်ဟစ်ကြွေးကြော်ဆန္ဒပြခဲ့ကြပါတယ်လူစုမခွဲတဲ့အတွက်ဆန္ဒပြသူ၃ယောက်ကိုရဲကဖမ်းဆီးထားခဲ့ပြီးအဲ့ဒီထဲမှာတယောက်ကတော့တာဝန်ရှိသူတွေကိုကိုတိလက်ရောက်အနှောက်အယှက်ပေးမှုနဲ့တရားစွဲခံထားရပါတယ်ပြီးခဲ့တဲ့ဩဂုတ်လတုန်းကအသက်၁၈နှစ်အရွယ်မိုက်ကယ်ဘရောင်းကိုရဲအရာရှိဒါရန်ဝီလ်ဆန်ကတနက်နေ့ပြစ်ခတ်ခဲ့တဲ့အတွက်ဖာဂူဇန်မြို့မှာတင်းမာမှုတွေပြင်းထန်လာခဲ့ပြီးလူမဲတွေအများစုနေထိုင်တဲ့စိန့်လူးဝစ်ရပ်ကွက်မှာရဲဝန်ထမ်းတွေရဲ့အကြမ်းဖက်မှုတွေလူမျိုးရေးခွဲခြားဆက်ဆံမှုတွေရှိနေတယ်ဆိုတဲ့ပြောဆိုမှုတွေနဲ့စိုးရိမ်စရာအခြေအနေတွေတိုးလာခဲ့တာပါ။အ
ီဘိုလာကာကွယ်ဆေးသစ်တမျိုးပထမဆုံးဆန့်သတ်မှုခံယူခဲ့ကြသူကျန်းမာကျန်းခိုင်တဲ့စေတနာဝန်ထမ်း2ဦး20စလုံးမှာဘေးရွက်ဆိုးကျိုးကြီးကြီးမားမားမဖြစ်ခဲ့ဘဲတုံ့ပြန်တဲ့ကိုကံစွာတမျိုးကိုလည်းထုတ်လုပ်တာတွေ့ရတယ်လို့သုတေသနမှုတွေကပြောဆိုလိုက်ပါတယ်။စက်တင်ဘာလ2ရက်နေ့ကစလို့စမ်းသပ်မှုခံယူနေတဲ့စေတနာဝန်ထမ်းအားလုံးကိုနောက်ထပ်သတင်းပတ်48ပတ်ထပ်မံစမ်းသပ်မှာဖြစ်တယ်လို့မနေ့ဗုဒ္ဓဟူးနေ့က New England Journal of Medicine ကဖော်ပြပါရယ်ဗီတိန်ဆေးဝါးကုမ္ပဏီ GlaxoSmithKline ကထုတ်လုပ်တဲ့ကာကွယ်ဆေးဟာဘေးကင်းစိတ်ချရမှုရှိမရှိဆုံးဖြတ်နိုင်ဖို့အတွက်အခုစမ်းသပ်မှုကိုလှုပ်ဆောင်နေတာဖြစ်ပါရယ်အနောက်အာဖရိကမှာဖြစ်ပွားနေတဲ့ Ebola ပြန့်နှံ့ကူးစက်မှုကြောင့်မလို့လူပေါင်း 16,090 ခန့်ရတဲ့အထက်မှာ 9,900 ကျော်တို့သေဆုံးခဲ့ရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုခဲ့ပြီးနောက်တနေ့ဒီကနေ့မှာအီဘိုလာကာကွယ်ဆေးသစ်တိုးတက်မှုရှိတယ်ဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။ GlaxoSmithKline ဆေးကုမ္ပဏီရဲ့အကြီးအကဲတဦးဖြစ်တဲ့ ဒေါက်တာမွန်ရှက်ရှာလူကတော့ပထမဆုံးဆန်းသတ်မှုရလတ်ကောင်ထွက်တဲ့အပေါ်မှာအားတက်ရပြီမယ်လေအခုထွက်ပေါ်လာတဲ့အချက်အလက်တွေကညံဆန်းဆက်ရတဲ့ရုပ်ပုံတစ်ခုရဲ့ပထမဆုံးအပိုင်းအစတစ်ခုသာဖြစ်တယ်ဆိုတာကိုမှတ်သားထားဖို့အရေးကြီးတယ်လို့ပြောဆိုခဲ့ပါတယ
်ဆီးရီးယားနိုင်ငံတွင်က IS Islamic အစွန်းရောက်အဖွဲ့အဓိကခြေကုပ်ယူထားတဲ့ Raqqa မြို့ပေါ်ကိုဆီးရီးယားအစိုးရရဲ့လေကြောင်းတိုက်ခိုက်မှုအတွင်းဒါဇင်နဲ့ချီတဲ့အရဲသားတွေတည်ဆုံခဲ့ရတယ်ဆိုတဲ့သတင်းတွေဟာထိတ်လန့်တုန်လှုပ်စရာကောင်းလာတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်လူသားလူလာများတဲ့ဈေးနဲ့ဆက်မှုလုပ်ငန်းတွေရှိတဲ့အရက်ကိုအင်္ဂါနေ့တုန်းကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်အရဲသား52ဦးအပါအဝင်အနည်းဆုံးလူ65ဦးတည်ဆုံခဲ့တယ်လို့ဆီးရီးယားလူအခွင့်အရေးစောင့်ကြည့်အဖွဲ့ကပြောပါတယ်ဆီးရီးယားအစိုးရဟာလူအခွင့်အရေးနဲ့နိုင်ငံတကာဥပဒေတွေကိုဆက်လက်ချိုးဖောက်နေတယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကဒီကနေ့ကြေညာချက်တစောင်ထုတ်ပြန်ပြီးပြစ်တင်ရှုတ်ချလိုက်တာပါဆီးရီးယားနိုင်ငံမှာ2011ခုနှစ်ကစလို့တမရဘက်ရှာအယ်အာဆတ်ကိုဆန့်ကျင်တဲ့အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေသလို IS အဖွဲ့ဟာဆီးရီးယားအရှေ့ပိုင်းဒေသတွေကနေအီရတ်နယ်စပ်နယ်မြေတွေအထိဖြန့်ကျက်သိမ်းယူပြီးသူတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးဒေသအဖြစ်ကြေညာထားပါတယ်ဒီလအစောပိုင်းတုန်းကဆီးရီးယားစစ်သားတွေလို့ဆိုတဲ့လူ18ယောက်ကိုခေါင်းဖြတ်တတ်ထားတဲ့ဗီဒီယိုခွေတွေကို IS အဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ IS ဘက်ကခြေမုံရင်းမှာပါဝင်ဖို့အတွက်အာဖဂန်နစ္စတန်ကနေနောက်ထပ်အမေရိကန်တိုက်လေယာဉ်တွေပြောင်းရွှေ့နေရချာသွားမယ်လို့အမေရိကန်အရာရှိတွေကဒီကနေ့ကြာသပတေးနေ့မှာပြောပါတယ်။လာမယ့်သတင်းပတ်တွေအတွင်းအာဖဂန်နစ္စတန်ကနေ Reapers လို့ခေါ်တဲ့ drone ရေယာဉ်6ဆင်းထပ်ပို့ဖို့အမေရိကန်အစိုးရကစီစဉ်ထားကြောင်းနယူးယောက်တိုင်းစ်သတင်းစာမှာဖော်ပြရေးသားထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုရဲ့ခြားသာပရင်းနေညပိုင်းနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်ထိုင်းနိုင်ငံမှာ2016ခုနှစ်မတိုင်ခင်အထိရွေးကောက်ပွဲကျင်းပနိုင်မဲ့ပုံမရှိဘူးလို့ထိုင်းစစ်တပ်ရဲ့အကြီးအကဲအရာရှိတဦးကပြောဆိုလိုက်တာမို့ဒီမိုကရေစီအသွင်ကူးပြောင်းရေးစစ်တပ်ကပေးထားတဲ့ဂရီကဝတ်ကိုထပ်ပြီးအချိန်ဆွဲလိုက်တာဖြစ်ပါတယ်အခြေခံဥပဒေမူကြံပြုစုပြီးချိန်2016နှစ်စန်းပိုင်းလောက်မှမှရွေးကောက်ပွဲတွေကျင်းပနိုင်မဲ့ပုံရှိတယ်လို့ဒုတိယဝန်ကြီးချုပ်ပရာဝစ်ဝန်ဆိုဝန်ကဒီကနေ့သတင်းထောက်တွေကိုပြောဆိုလိုက်တာဖြစ်ပါတယ်ရွေးကောက်ပွဲကြန့်ကြာရတဲ့အကြောင်းရင်းတစ်ခုကစစ်တပ်ရဲ့ဥဆောင်မှုကိုစန့်ကျင်တဲ့အင်အားစုတွေရှိနေလို့ဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးအဖြစ်လဲတာဝန်ထမ်းဆောင်နေတဲ့ဒုတိယဝန်ကြီးချုပ်ပရာဝစ်ကပြောဆိုပါရယ်ဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာကိုတော့ထုတ်ဖော်ပြောမသွားပါဘူးထိုင်းနိုင်ငံမှာအကြမ်းဖက်မှုတွေကြိုကြားဖြစ်ပွားခဲ့တဲ့အတိုက်ခံတို့ရဲ့ဆန္ဒပြပွဲတွေလက်နက်ချီဖြစ်ပွားခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ရန်လရှနာဝတ်ကိုယာရုကဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းခဲ့တာဖြစ်ပါတယ်ဒါဟာထိုင်းနိုင်ငံမှာအနှစ်80အတွင်း12ကြိမ်မြောက်ဆင်အာနာသိမ်းမှုဖြစ်ပြီးတိုင်းပြည်တွင်မတည်ငြိမ်မှုတွေထပ်မဖြစ်စေဖို့နဲ့ပြည်ပြင်ပြောင်းလဲရေးဖော်ဆောင်နိုင်ဖို့အတွက်ဆဲအုပ်ချုပ်ရေးထားရှိဖို့လိုအပ်တဲ့အတွက်ဖြစ်တယ်လို့စစ်တပ်ကပြောဆိုထားပါတယ်ရှင်
။ရေဒါနဲ့ဖမ်းယူရှာဖွေဖို့ခက်ခဲတဲ့တရုတ်နိုင်ငံလို့ကင်းလဲစစ်ရင်တစ်စင်းကိုတရုတ်တို့ကနိုင်ဂျီးရီးယားနိုင်ငံရေတပ်ကိုဒီကနေ့ပို့လိုက်ပါတယ်။ဒါဟာအနောက်အာဖရိကနိုင်ငံတွေကိုတရုတ်စစ်သင်္ဘောတွေပထမအဦးဆုံးအကြိမ်တင်ပို့လိုက်တာလည်းဖြစ်ပါတယ်။F-91 အမျိုးအစားကန်းစောက်စစ်ရည်ရင်ကိုပြီးခဲ့တဲ့အောက်တိုဘာလတည်းအပိသက်ဆန်းသုံးခဲ့ပါတယ်။ပေ300နီးပါးရှိပြီးတန်ချိန် 1800 တည်နိုင်တဲ့အဲ့ဒီစစ်ရည်ရင်ဟာတနာရီ25မိုင်နှုန်းပြေးလွှားနိုင်တာဖြစ်ပါတယ်။အဲ့ဒီစစ်ရည်ရင်ပေါ်မှာရဟတ်ရင်တင်ဆောင်သိမ်းစီးနိုင်တဲ့ဂူရောင်ပါတယ်လို့အားကောင်းတဲ့86မမဆုံးလဲအဝေးပြစ်တနတ်နဲ့30မမအမြန်ပြစ်တနတ်တွေတင်ဆောင်ထားပါတယ်။မောင်းနေနေတော့CEO ဖိတ်တာကိုထိန်းနိုင်တဲ့ဆက်ပစ္စည်းတွေလည်းတက်ဆင်ထားပါတယ်။ရာသီဥတုဆိုးဝါးလာချိန်မှာရဟန်းရင်ကိုဂူရောင်နဲ့တင်းနှန်းနိုင်မှာဖြစ်ပါတယ်။ရန်သူရေရင်နဲ့နီးနေချိန်မှာရန်သူရေဒါကဒီစစ်ရင်ရင်ပုံရိပ်ကိုမဖမ်းယူနိုင်အောင်တိစောက်ထားတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ဒီစစ်ရင်ရင်ကိုဝူချန့်တင်းမောတိစောက်ရေးစက်မှုကုမ္ပဏီကထုတ်လုပ်တာဖြစ်ပါတယ်။
အိန္ဒိယဗေချန်ကက်ရှမီးယားဒေသမှာအိန္ဒိယစစ်တပ်နဲ့မွတ်စလင်စစ်သွေးကြွတွေလို့ယူဆရသူတွေရဲ့တရက်ကြာအပြန်အလှန်ပစ်ခတ်မှုအတွင်းအိန္ဒိယစစ်သား3ဦးအရက်သား3ဦးတို့အပါအဝင်6ဦးတို့တေဆုံးခဲ့ရပါတယ်။ခမန်းချေစစ်သွေးကြွ4ဦးတို့ကစစ်တပ်ယူနီဖောင်းတွေကိုဝတ်ပြီး ဒီကနေ့မနေ့ပါကစ္စတန်နယ်စပ်အနီးအိန္ဒိယပဲချန်အာနီးယားမြို့တွေကစစ်တပ်အခြေစိုက်စခန်းတစ်ခုကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးအသုံးမပြုတော့တဲ့ဂရုကျင်းတစ်ခုကိုလည်းသိမ်းပိုက်ခဲ့တာဖြစ်တယ်လို့စစ်တပ်အရာရှိတို့ကပြောပါရယ်အပြန်အလှန်ပစ်ခတ်မှုအတွင်းစစ်သွေးကြွ3ဦးသေဆုံးခဲ့ပါရယ်စစ်သွေးကြွတွေကိုဒေသခံတွေကအရင်တွေ့ရှိခဲ့တာလို့လည်းအရာရှိတို့ကပြောပြီးအပြန်အလှန်ပစ်ခတ်မှုအတွင်းအရက်သားအတော်များများလည်းသေဆုံးခဲ့ရတယ်လို့ဆိုပါရယ်ဒီတိုက်ခိုက်မှုဟာဆိုရင်အိန္ဒိယနဲ့ပါကစ္စတန်ဝန်ကြီးချုပ်တွေနီပေါ်နိုင်ငံမှာကျင်းပနေတဲ့တောင်အာရှနိုင်ငံများညီလာခံတက်ရောက်နေချိန်မှာဖြစ်ခဲ့တာပါရှင်
။အော်စတြေးလျနိုင်ငံကခရစ်ကက်အားကစားသမားဖေးဟျူးရှာဒီတစ်ပတ်လေးကျင်းပတဲ့ပြိုင်ပွဲအတွင်းသူ့ဦးခေါင်းကိုခရစ်ကက်ဘောလုံးထိမှန်ခဲ့ပြီးဒီကနေ့မှတည်ဆုံသွားပါပြီ။ South Australia အသင်းနဲ့ New South Wales အသင်းတို့ Sydney မြို့မှာရှင်ပြိုင်ကစားကြတော့ဘက်တန်ကဆင်ထွက်လာတဲ့ဘောလုံးကဖေးဟျူးရှာဘဲဘဲနာအနောက်ဘက်ကိုထိမှန်ခဲ့တာပါအသက်25နှစ်အရွယ်ဖေးလ်ဟျူးစ်ဒီနေ့ဆုံးသွားကြောင်းအားကစားအသင်းရဲ့ဆရာဝန်ပီတာဘရုခ်နာကပြောပါတယ်အင်္ဂါနေ့ကခရစ်ကက်ဘောလုံးထိမှန်ခဲ့တဲ့ဖေးလ်ဟျူးစ်ဟာသတိလစ်သွားခဲ့ပြီးအရေးပေါ်ဆောင်မှာခွဲစိတ်ကုသမှုခံယူခဲ့ပါတယ်သူမကွယ်လွန်ငယ်ဝေဒနာခံစားရတာမျိုးမတွေ့ရပေမဲ့သတိပြန်လည်လာတာမျိုးတော့မရှိဘူးလို့ဒေါက်တာဘရုခ်နာကပြောပါတယ်ခရစ်ကက်အားကစားလောကမှာအခုလိုဘောလုံးထိမှန်ပြီးတည်ဆုံးရသူတွေထဲမှာဖေးလ်ဟျူးစ်ကဒုတိယမြောက်ဖြစ်ပြီးပထမတူကတော့တောင်အာဖရိကခရစ်ကက်အသင်းကဒါရင်ရန်ဒယ်ဖြစ်ပါတယ်ဖေးလ်ဟျူးစ်တည်ဆုံသွားပြီဆိုတဲ့သတင်းထွက်လာပြီးနောက်ဩစတြေးလျဝန်ကြီးချုပ်တိုနီအာဘော့အပါအဝင်လူအများအပြားကဝန်ထမ်းကြောင်ထုတ်ဖော်ပြောဆိုခဲ့ကြပါတယ
်ဒီကနေ့ကြာသပတေးနေ့မှာကြာရောက်တဲ့နှစ်ပတ်လည်ဂျေဇူးတော်နေ့မှာအမေရိကန်မိသားစုတွေစုံစည်းကြပြီးစားသောက်ဖွေရာတွေစုစည်းစားသောက်ကြမှာဖြစ်တယ်လို့ဂျေဇူးတော်နေ့ရှော့ဈေးနဲ့ရောင်းချကြတဲ့ဆိုင်တွေမှာလည်းဈေးဝယ်ကြမှာဖြစ်ပါတယ်နေ့စဉ်နိုဝင်ဘာလစရုပ်ထဖတ်ရဲ့ကြာသပတေးနေ့မှာကြာရောက်တဲ့ရိုးရာအားလတ်ရဲ့ဂျေဇူးတော်နေ့မှာကျက်စင်သားကိုအဓိကထားစားသောက်ကြပြီးတခြားအရန်ဟင်းပွဲတွေနဲ့အချိုပွဲတွေလည်းပါဝင်ပါတယ်ဂျေဇူးတော်နေ့ညနေခင်းမှာတော့အမေရိကန်သမ္မတအိုဘားမားနဲ့မိသားစုကချို့တဲ့သူတွေအတွက်အစားအသောက်အဝတ်အထွက်နဲ့တခြားလိုအပ်တဲ့ဝန်ဆောင်မှုတွေပေးနိုင်ဖို့ဝါရှင်တန်မှာဖွင့်လှစ်ထားတဲ့စင်တာမှာလာရောက်ကြသူတွေအတွက်အစားအသောက်ပြင်ဆင်ပေးမှာဖြစ်ပါတယ်ဂျေဇူးတော်နေ့မတိုင်ခင်အရင်တရက်ကတော့သမရရုရဲ့ထုံနှန်းဆင်လာအရာချက်စင်တကောင်ကိုဘေးမဲ့လွတ်ခဲ့ပါရဲ့ရှင်ထိတ်တန့်ရောက်သတင်းတွေကိုမှတ်သိငီထိုင်းနဲ့ကိုညာဝင်အောင်တို့ကကြေညာပေးခဲ့ကြတာပါခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပါအဝင်နိုင်ငံရေးပြဿနာတွေကိုဖြေရှင်းသွားဖို့6ပွင့်ဆိုင်တွေ့ဆုံပွဲလို့လှုပ်ဖို့လိုအပ်တယ်လို့ပြည်ထောင်စုလွှတ်တော်မှအဆိုတင်ပြပြီးနှစ်ရက်အကြာမှာဒီ6ပွင့်ဆိုင်ဆွေးနွေးပွဲမှာပါဝင်ရမယ်တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တယောက်ကိုဒီကနေ့မနက်အစောပိုင်းလွှတ်တော်ထဲမှာရှိတဲ့နိုင်ငံရေးပါတီ14ပါတီကခေါင်းဆောင်တွေကလျှို့ဝှက်မဲ့ပေးရွေးချယ်ခဲ့ကြပါတယ်အပြည့်အစုံကတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်း6ကိုအောင်ရဲမမောင်ကပြောပြမှာပါ
6ပွင့်ဆိုင်ထိပ်သီးဆွေးနွေးပွဲမှာပါဝင်ဖို့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တူကိုရွေးချယ်တဲ့အခါလွှတ်တော်တွေကတိုင်းရင်းသားပါတီ14ပါတီကခေါင်းဆောင်တွေကလျှို့ဝှက်မဲပေးပုံစံနဲ့ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဒေါက်တာရင်းမောင်ကိုဒီကနေ့မနက်စောပိုင်းမှာပဲရွေးချယ်လိုက်တာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပဒေတန်းကအတည်ပြုပြောဆိုပါတယ်
6ပွင့်ဆိုင်ဟိုကျွန်တော်လွှတ်တော်မှာအရေးကြီးဆိုတင်တဲ့နော်အဲ့မှာတိုင်းရင်းသားပါတီကိုစားသူတဲ့လွှတ်တော်ကိုယ်စားလှယ်တူဆိုပြီးတော့ပါတယ်အဲ့ဒါဦးနာဂယုရှင်မခေါ်ပြီးတော့တိုင်းရင်းသားပါတီတွေကကြောက်ရွံ့ကိုရွေးပေးပါကျွန်တော်ကလေးတို့ရွေးပေးပါဆိုပြီးတော့ခိုင်းတာလေမနေ့ညနေကကျွန်တော်ပထမပမာဏတွေ့ဆုံပနာမတွေ့ဆုံပါတယ်တွေ့ဆုံပွဲနောက်တနေ့မနေ့ဒီနေ့မနေ့ပေါ့နော်ဒီနေ့မနေ့ကမှကျွန်တော်တို့တိုင်းရင်းသားလွှတ်တော်ထဲမှာရောက်နေတဲ့တိုင်းရင်းသားပါတီ14ပါတီရှိပါတယ်အဲ့ဒီပါတီတွေကကျွန်တော်ဒီမှာရှိတဲ့အဲ့ဒီတမားခေါင်းဆောင်တယောက်စီတက်တယ်ပေါ့အဲ့မှာခေါင်းဆောင်တယောက်စီတက်ပြီးတော့ကိုကြိုက်တဲ့လူကိုမဲပေးခိုင်းတယ်ပါအဲ့မှာဒေါက်တာအေးမောင်ကငားမဲရတယ်စိုင်းပေါင်းနတ်ကဝါပါတီကစိုင်းပေါင်းနတ်ကလေးမဲရတယ်တန်တဲ့ချမ်းတို့မွန်တို့အဲ့လိုကတော့တယောက်တမဲစီရတယ်အဲ့အဲ့လိုမျိုးနဲ့ကျွန်တော်တို့အများဆုံးဖြစ်တဲ့ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌပြည်တော်ဒေါက်တာအေးမောင်ကိုဟိုတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်ဒီမှာရှောက်ပွင့်ဆိုင်မှာဆွေးနွေးမဲ့အဲ့ကျွန်တော်ကိုစားရွေးလိုက်တာပါအဲ့လိုဖြစ်ပါတယ်ခင်ဗ
ျဖွဲ့စည်းပုံပြင်ဆင်ရေးအပါအဝင်ဖြစ်ရှင်းမှုကြံနေသေးတဲ့နိုင်ငံရေးပြဿနာတွေကိုအောင်အောင်မြင်မြင်ချောချောမွေ့မွေ့ဖြစ်ရှင်းနိုင်ဖို့အတွက်6ပွင့်ဆိုင်တွဲဆောင်ဆွေးနွေးပွဲတရက်ကျင်းပပေးဖို့ပြည်သူ့တော်မှာပြည်ခံမျိုးပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမြင့်ထွန်းကအင်္ဂါနေ့ကအရေးတကြီးအဆိုတရက်ကိုတင်သွင်းခဲ့တာပါ6ပွင့်ဆိုင်ဆွေးနွေးပွဲကိုတက်ရောက်ဆွေးနွေးတဲ့အခါဒီအချက်တွေကိုအဓိကထားပြီးဆွေးနွေးသွားမယ်လို့ဒေါက်တာရေးမောင်က VOA ကိုအခုလိုပြောပါတယ
်ပြည်ထောင်စုကိုစစ်မှန်တဲ့ပြည်ထောင်စုဖြစ်အောင်ဖွဲ့စည်းပုံချေခံဥပဒေရဲ့ပုံမှန်တချို့မှာဖြစ်သွင်းခြင်းနဲ့ဆန္ဒအာဒီတနံပါတ်၁ချက်ဖြစ်ဖို့ကျွန်တော်ဟောဖြစ်ပါတယ်ညွှန်းပါတယ်နံပါတ်၂ကတော့ချင်းပြည်ထောင်စုတစ်ခုလုံးနဲ့ဆက်ဆံတဲ့ကဏ္ဍမှာ ခုစည်းပုံကြီးကိုပြောင်းလဲပြင်လဲတဲ့ခုစည်းပုံကြီးဖြစ်အောင်အများဆန္ဒနဲ့အညီနော်ကျွန်တော်တို့ဒီမိုကရက်တစ်နော်ဒီဆန္ဒခုစည်းတည်ဆောက်ပုံမျိုးဖြစ်အောင်ဟိုဆောင်ရွက်တဲ့ကဏ္ဍမျိုးမှာကျွန်တော်တို့ခြေထောက်ဝင်ဆွေးနွေးသွားဖို့ရှိပါတယ်ဒီနံပါတ်3ကတော့ချင်းကျွန်တော်တို့ရဲ့ဒီတချီခုစည်းပုံနဲ့အညီ2015အလွန်မှာ2015ဆိုတာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုကိုကျင်းပပြီးအလွန်မှာဖြစ်လာမယ်ဒီတော်စုအစိုးရရရဲ့ပုံပြရနဲ့သူ့ရဲ့ဒီဒီမိုကရက်တစ်လူပောင်ကိုပြည်ပြင်ပြောင်းလဲလို့မှုဒုတိယခြေလှမ်းပုံမှုတွက်လက်မြန်ဆန်လာဖို့အတွက်ပံ့ပိုးပေးရမယ့်ကဏ္ဍတွေပ
ါဒီကိစ္စပါတီကအခုတင်သွင်းခဲ့တဲ့6ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးအဆိုမှာတိုင်းသားကိုစားပြီးလွှတ်တော်ကိုယ်စားလှယ်တူပါဝင်တင်တယ်လို့တင်ပြချက်ဟာလွှတ်တော်ပြင်ပနိုင်ငံရေးပါတီတွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကတိုင်းသားခေါင်းဆောင်တွေကိုပေါင်ခတ်တယ်လို့ဖြစ်နေတယ်လို့လည်းမြမအရေးလေးလာတုံသက်သူဒေါက်တာရေမျိုးသိန်းကပြောပါတယ်
။ဟိုတိုင်းသားအုပ်စုကိုချမ်းမြေကြည့်လို့ရှိရင်သူကလွှတ်တော်ထဲမှာရှိတဲ့တိုင်းသားနိုင်ငံရေးပါတီတွေရဲ့လွှတ်တော်ပြင်ပမှာရှိတဲ့တိုင်းသားနိုင်ငံရေးပါတီတွေရဲ့နောက်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဆက်ဆက်နိုင်ငံရေးအဖွဲ့အစည်းတွေပေါ့။အဲ့တော့တော်တိုင်းရှိတဲ့ခါကျတော့အခုဒီတိုင်းသားကိုယ်စားလှယ်တအူးတဲကိုရွေးချယ်လိုက်တာဟာအချို့ဘက်သုံးခုပဲကသူကတစ်ဖက်ကိုပဲကိုစားပြစ်နိုင်တဲ့သဘောမျိုးတော့တက်ရောက်သွားတာကိုတွေ့ရတယ်။အဲ့တော့အခုအနေနဲ့အခုအမြင်ပြောရရင်တော့လက်ရှိတော့လေမပြောင်းလို့လွတ်တော်ကနေအစိုးတင်သွင်းတယ်၆ point ဆိုင်တွဲဆောင်ဆွေးနွေးရေးအလွန်မှာနော်ဟိုဒီကိစ္စကိုအလေးနဲ့ထားပြီးပြန်သုံးသပ်ဖို့လိုတယ်လို့မြင်တယ်
၆ပွင့်ဆိုင်ဆွေးနွေးပွဲမှာတော့တမရကာဝေးဦးစီးချုပ်နဲ့လွှတ်တော်ဥက္ကဋ္ဌနှစ်ယောက်အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်ကိုစားပြုဒေါက်တာအေးမောင်တို့ဆွေးနွေးဖို့ဖြစ်လာပါပြီ။ဒီဆွေးနွေးပွဲကိုဘယ်အချိန်မှာဆွေးနွေးမလဲဆိုတာကတော့တမရနဲ့ကာဝေးဦးစီးချုပ်တို့ကဆုံးဖြတ်မှာဖြစ်တယ်လို့လွှတ်တော်ကိုယ်စားလှယ်အတိုင်းဝန်းကပြောဆိုကြပါတယ်။အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကတော့သူမအနေနဲ့၄ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးကိုသာလိုလားတယ်လို့ပြောဆိုထားပေမဲ့တမရအပါအဝင်ကာဝေးဦးစီးချုပ်တို့ကတော့၄ပွင့်ဆိုင်ဆွေးနွေးရေးဟာအလုံးအနေနဲ့ခြုံကြည့်မယ်ဆိုရင်တိုင်းပြည်ကိုကုစားပြုဖို့ဆိုရင်ပေါင်ကျင်းလို့လည်းလို့လေအခုရက်ပိုင်းတွေအတွင်းမှာပြောဆိုထားပါတယ်ခင်ဗ
ျကိုအောင်ရဲမောင်မောင်တင်ပြသွားခဲ့တာပါရှင် VOA ကနေကြာတာပရင်းနေ့သတင်းများကိုဆက်လက်တင်ဆက်ပေးနေပါတယ်ခုတခါပြည်တွင်သတင်းတပုတ်ဆက်ပြီးတင်ပြပါအောင်မယ်မြန်မာငင်းချမ်းရေးစင်တာကတာဝန်ရှိသူတွေနဲ့ NCCT လို့ခေါ်တဲ့တပြည်လုံးအပြစ်အခက်ရက်စဲရေးညှိနှိုင်းဆောင်ရွက်ရေးအဖွဲ့အကောင်ဆောင်တို့ဟာအပြစ်အခက်ရက်စဲရေးမူကြမ်းရေးဆွဲနိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။အပြစ်အခက်ရက်စဲရေးမူကြမ်းရေးဆွဲနိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့နှစ်ဖက်ဖွဲ့ရဲ့ဒီကနေ့ဆွေးနွေးမှုနဲ့ပတ်သက်လို့တိကျရည်ရတဲ့အဖြစ်မရရှိခဲ့ပေမဲ့လည်းရှေ့ဆက်သွားနိုင်မဲ့လမ်းစကိုရှာဖွေတဲ့ဆွေးနွေးပွဲတစ်ခုလို့အစည်းအဝေးတက်ရောက်ခဲ့သူ UNSC ကညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့တွဲဖက်သွင်းမှုတဲ့ဗမှုကြီးခုံဥကာကပြောပါရယ်လက်ရှိအချိန်ရတပြည်လုံးအတိုင်းအတာအပြစ်ခတ်ရဆဲနိုင်ရေးအတွက်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဖွဲ့နဲ့ NCCT လို့ခေါ်တဲ့တပြည်လုံးအပြစ်ခတ်ရဆဲရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးဖွဲ့တို့ဟာအတန်းကြာတွေ့ဆုံဆွေးနွေးနေခဲ့ပေမဲ့လည်းပြည်လည်တဲ့အဆင့်ထိတော့မရောက်သေးဘူးလို့ဗမှုကြီးခုံဥကာကအခုလိုပြောပါရယ်
ဒီကောင်ချုပ်ကိုနင်းနဲ့လိုတဲ့ချိန်မှာနောက်ကျောင်းပြန်လာလေးတွေရှိတော့အဲ့ဒီနောက်ကျောင်းပြန်လာတွေကိုပြန်ပြီးတော့တဲမှတ်နေရတယ်။လမ်းချော်တာလေးတွေရှိတော့လမ်းပေါ်ပြန်ထွက်တင်နေရတယ်။အဲ့ဒါကအချိန်နည်းနည်းပုတ်တာပါ။အချိန်နည်းနည်းပုတ်တာအခုကျွန်တော်တို့နည်းနည်းလေးတော့အဲ့ဒီလမ်းပေါ်ပြန်ရောက်လာဖို့တော့ကြိုးစားနေကြတာပေါ့။အစိုးရရောကျွန်တော်တိုင်းရင်းသားတွေကရောနှစ်ဖက်စလုံးကြိုးစားနေကြတာ။ကျွန်တော်ကဖြေလည်နိုင်တယ်ပြောတယ်။ဟိုဘက်ကဒီလိုဝက်ဆက်လက်တိုက်ခိုက်ရန်ရှာစပ်ဖြတ်နေတယ်ဆိုတော့မပြေလည်တော့ဘူးဖြစ်သွားမှာ။ဒါကြောင့်အခုချင်းနေပါကနှစ်ဖက်ကချင်းကိုရန်ကျူနေတဲ့သဘောမျိုးဖြစ်နေလိုက်ကြ။ဒါကြောင့်နှစ်ဖက်စလုံးသဘောပေါက်နားလည်ပြီးတော့အပေးယူမျှရင်တော့ပြေလည်သွားနိုင်တာပေါ့။အချိန်နေရဖြေလည်နိုင်တယ်။အချိန်နေရမပြေလည်နိုင်ဘူး
။နှစ်ဖက်တွဲဆုံဆွေးနွေးမှုတွေပြေလည်နေတဲ့ကြားကတိုင်းရင်းသားဒေသတွေမှာမြမတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေစေအချိန်ဒီမှာရှိနေပါတယ်။နိုဝင်ဘာလလယ်လောက်ကစပြီးတော့ကချင်ပြည်နယ်အတွင်းမှာ KIU နဲ့အစိုးရတပ်တို့ကြားလက်နက်ကင်ပြိပခတ်တွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်။နိုဝင်ဘာလ19ရက်နေ့တုန်းကမြန်မာစစ်တပ်ကနေလက်နက်ကြီးတွေနဲ့ပြစ်ခတ်မှုကြောင့် KIU စစ်တင်တန်းကျောင်းကပူလောင်23ဦးသေဆုံးခဲ့ပြီးတော့20ဦးသေရန်ရရှိခဲ့ပါတယ်။ဒီလိုလက်နက်ကင်ပြိပခတ်တွေဖြစ်ပွားနေတဲ့အပေါ်မြန်မာငင်းချမ်းရေးစင်တာကတာဝန်ရှိသူတွေဖြစ်တဲ့ဦးညိုအုံးမြင့်ကနေအခုလိုပြောပါတယ်။
ပြစ်ခတ်ရခြင်းကြီးလောက်ထားတဲ့ကြောင့်ဒီနေ့တစ်ခါတော့ဘာလို့ဒီမရှိသေးတာရင်ပြစ်ခတ်ခံမှုကြီးကျွန်တော်တို့ဘိုင်လက်ထရောလို့ခေါ်တဲ့လူမျိုးတစ်ခါလက်မထူတဲ့ကျွန်တော်အခွင့်အရေးကြီးလို့လက်မထူတာမျိုးမရှိတဲ့အပေါ်မှာဒီနေ့တစ်ခါတော့ယုံကြည်မှုနည်းတည်းလို့ကျွန်တော်ထင်ပါတယ်။အဲ့တော့ဒီကျွန်တော်တို့ကြိုးစားနေတာကဒီနိုင်ငံလုံးပြစ်ခတ်ရခြင်းကြီးတိုင်းတာတယ်ပေါ့နော်ပြစ်ခတ်ခံမှုကြီးရခြင်းပြီးတဲ့အခါမှာဒီပြဿနာတွေကိုအနည်းဆုံးဖြစ်အောင်ကြိုးစား မှာဖြစ်ပါတယ်။ဒါနဲ့သူကြတာကတော့လည်းကံပြိပကတွေရှိနေတယ်၊သူစက်တိုက်စက်တိုက်ဖြစ်တယ်ဆိုပြီးမဲ့လည်းတရားနာကောင်းဆောင်ကြီးကတော့ဒီလောလောဆယ်လက်ရှိကျွန်တော်တို့ကျွန်တော်ယူတဲ့ရှင်ဦးဆောင်တဲ့ကျေးရွာနယ်ဆွေးနွေးနေတဲ့ Nationwide Ceasefire ကိုကြည့်မခံနိုင်ဘူး။ဒီလိုမျိုးစုလို့ပြောရင်ကျွန်တော်ဆက်ရှိနေရမယ်။အဲ့ဒီအပေါ်မှာတိုင်းသားတွေကကြားတယ်ဒီနေ့လည်းတင်ပြပါတယ်ကျွန်တော်တို့တစ်ခါတည်းကြောင်းအနောက်ရှိတဲ့ဖြစ်မလားဆိုတာဖြစ်နိုင်ပါတယ်ဒါပေမဲ့တိုင်းသားတွေနဲ့အစိုးရကကြားတယ်နှစ်သက်စလုံးမှာတော့ကြားတယ်မပြတ်သွားအောင်ပုံကောင်းတဲ့ခါဒီပုံပြီးတော့တင်းချုပ်ပြီးတော့တစ်ခါနဲ့တစ်ခါနားလည်မှုလဲတာဒီအနည်းဆုံးဖြစ်အောင်ကြိုးစားပေါ့မယ်ဆိုတဲ့အားရှိပြီးသားဖြစ်ပါတယ်
မြန်မာဆိုရစစ်တပ်နဲ့တိုင်းဒါလက်နက်ကိုင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကိုဖြေရှင်းဖို့အတွက်ပြီးခဲ့တဲ့စက်တင်ဘာလတုန်းကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့နဲ့တပြည်လုံးအတိုင်းဒါပြစ်ခတ်ရစက်ရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့တို့အနေနဲ့တွေ့ဆုံဆွေးနွေးခဲ့ရမှာတော့တပ်ပိုင်းဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့တိကျကြေညာတဲ့အဖြေမရရှိခဲ့ပါဘူး။ပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကပြည်ထောင်စုဝန်ကြီးဦးအောင်မင်းအပါအဝင်အစိုးရဝန်ကြီး၄ဦးနဲ့နိုင်ဟန်တာဦးဆောင်တဲ့ UNFC ကညီညွတ်တော်တိုင်းဒါလူမျိုးများဖက်ဒရယ်ကောင်စီတို့ကနေနေပြည်တော်မှာအလို့တဘောတွေ့ဆုံဆွေးနွေးခဲ့ရမှာတော့အရင်ကဖက်ဒရယ်တပ်မတော်တည်ထောင်ရေးအချက်နဲ့ပတ်သက်ပြီးမကြည်လည်ခဲ့တဲ့ကိစ္စရပ်တွေကိုဆွေးနွေးဖြေရှင်းနိုင်ခဲ့ပါတယ်ခင်ဗျာ
ကိုနိုင်ကွန်းအိမ်တင်ပြသွားတော့ပါရှင်ခုတော့လာမယ့်စနေနေ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာဥကျော်စန္ဒာကဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ
တော်ရရှိမြတ်မြတ်မြမစီးပွားရေးဥပိုင်လီမိတက်ဟာမြမနိုင်ငံစီးပွားရေးလောကမှာကြဲကြဲပြန့်ပြန့်ချီကုပ်ယူထားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒီအဖွဲ့အစည်းကြီးဟာစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးနိုင်ငံကချမှတ်ထားတဲ့တရားဥပဒေလှုပ်ထုံးလုံးမှုတွေနိုင်ငံတကာစံရည်စံညွှန်းတွေကိုဘယ်အတိုင်းအတာထိလိုက်နာဖို့လိုအပ်ပါသလဲတကယ်လက်တွေ့မှာလိုက်နာမှုရှိရလားဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေးလှိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါတော်ရရှိမြတ်မြတ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925554 fax number 2323925552ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်တဲ့သောတာရှင်တွေဆွေးနွေးလိုတဲ့အကြောင်းကိုလူတူစင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါမယ်။
VOA American အတန်းရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအပတ်စဉ်စနေနဲ့အင်္ဂါနေ့တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေပါတယ်။ပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါရရှင်။ခုတော့နိုင်ငံတကာသတင်းဆောင်မတွေတင်ဆက်ပေးပါရမယ်။ထိုင်းနိုင်ငံမှာစစ်တပ်ကအရင်ကကတိပေးခဲ့သလိုမျိုးရှင်းနှစ်ထဲမှာရွေးကောက်ပွဲကျင်းပဖြစ်မှာမဟုတ်သေးဘူးလို့ထိုင်းစစ်ဗိုလ်ချုပ်တွေဦးစီးထားတဲ့ထိုင်းအစိုးရကအကြေညာလိုက်ပါရတယ်။ VOA သတင်း6 Steve Harmon ဘန်ကောက်မြို့ကသတင်းပေးပို့ထားတာကိုကိုညာဝင်းအောင်ကပြောပြပါမယ်ရှင်။
ထိုင်းနိုင်ငံကိုလက်ရှိအုပ်ချုပ်နေတဲ့ NCPO ခေါ်ထိုင်းအမျိုးသားနဲ့ဥပဒေစိုးမိုးရေးကောင်စီကိုဆန့်ကျင်နေတဲ့အုပ်စုတွေရှိနေတာကြောင့်လာမယ့်နှစ်ထဲထိုင်းရွေးကောက်ပွဲတွေကျင်းပနိုင်မှာမဟုတ်ဘူးလို့အငြင်းစားထိုင်းစစ်ဦးစီးချုပ်လည်းဖြစ်လက်ရှိထိုင်းဒုဝန်ကြီးချုပ်ဖြစ်တဲ့ Prawat Wansuwan ကပြောပါတယ်သူဟာဒုဝန်ကြီးချုပ်တာဝန်အပြင်ကာကွယ်ရေးဝန်ကြီးအဖြစ်လည်းတာဝန်ယူထားသူဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေသစ်ကိုရေးဆွဲဖို့အချိန်ပိုလိုတယ်လို့ထိုင်းအစိုးရကပြောနေပါတယ်ဖွဲ့စည်းပုံဥပဒေမူကြမ်းကိုရေးဆွဲပြီးချိန်2016ခုနှစ်အစာပိုင်းလောက်မှမှရွေးကောက်ပွဲတွေကျင်းပနိုင်လိမ့်မယ်လို့ဒုဝန်ကြီးချုပ်ပရာဝစ်ကပြောတာပါဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရာယုတ်ချန်အိုချာကတော့2015အောက်တိုဘာလလောက်ဒီမိုကရေစီနီးကျတဲ့ရွေးကောက်ပွဲတွေလုပ်သွားမယ်လို့အရင်ကကတိပေးခဲ့ပါတယ်အခုလိုရွေးကောက်ပွဲအချိန်ရွှေ့လိုက်တာကိုမမျှော်လင့်ထားဘူးလို့ HRW လို့ခေါ်တဲ့လူအခွင့်ရေးစောင့်ကြည့်အဖွဲ့အကြီးတန်းသူတွေသည်စူနိုင်းပါဆက်ကပြောပါတယ
် It's not a surprise at all. It's clear that the junta has no commitment to
တိတ်တော့မထူးဆန်းပါဘူးဗျာ။ဒီမိုကရေစီစနစ်ပြန်သွားမယ်အရသာအစိုးရတည်းကတနည်းအတွင်းပေါ်လာအောင်ဒီစစ်အစိုးရကတာဝန်ယူလုပ်ပေးဖို့ပြက်ကွက်တယ်ဆိုတာရှင်းနေပါတယ
်။အရင်ဖွဲ့စည်းပုံကိုအာဏာသိမ်းထိုင်းစစ်တပ်ကဖျက်သိမ်းခဲ့ပြီးအစ်စ်ဖွဲ့စည်းလိုက်တဲ့ NCPO ကောင်စီကဖွဲ့စည်းပုံအစ်စ်ကိုရေးဆွဲဖို့တာဝန်ပေးရခံရတာပါ။နိုင်ငံရေးလှုပ်ရှားမှုတွေကိုတားဆီးတာသတင်းမီဒီယာတွေကိုစင်စါဖြတ်တောက်ထိန်းချုပ်တာတွေကိုကြည့်ရင်ထိုင်းနိုင်ငံရေးအခြေအနေဟာကမ်းမမြင်လမ်းမမြင်အခြေအနေကိုရောက်နေပြီလို့ HRW အဖွဲ့ကပြောပါတယ်။ရှင်နာဝတ်မိသားစုရဲ့ဩဇာအာဏာကြီးမားမှုကိုထာဝရဖယ်ရှားပြစ်ဖို့ရည်ရွယ်ချက်နဲ့မေလ22ရက်နေ့တုန်းကအာဏာသိမ်းခဲ့တဲ့ဆိုတဲ့အကြောင်းကိုတော့စေအစိုးရအရာရှိတွေကလက်ခံထားပါတယ်။2000ခုနှစ်ကစပြီးထိုင်းနိုင်ငံရေးလောကမှာလူချမ်းသာတွေနဲ့မဟာမိတ်ဖွဲ့ထားတဲ့နိုင်ငံရေးပါတီတွေဟာကျေးလက်ဒေသစင်ရဲသားတွေကိုဆွဲဆောင်ပြီးတောက်လျှောက်အနိုင်ရလာခဲ့ကြတာပါ။အ အမိမဖော်လိုတဲ့နိုင်ငံရေးသုံးသပ်သူတွေကတော့နောက်ဆုံးအကြိမ်အာဏာသိမ်းမှုဟာထိုင်းပြည်ရင်ကြီးနာမကျန်းဖြစ်နေတဲ့ကာလနဲ့တိုက်ဆိုင်ပြီးဘရင်ကိုလိုလားတဲ့စစ်တပ်ကတိုင်းပြည်ကိုလွှမ်းမိုးကြီးစိုးဖို့ရည်ရွယ်ခဲ့တာဖြစ်တယ်လို့ပြောဆိုနေကြပါတယ်ခင်ဗျာ
။ကိုညောင်ဝင်းအောင်စူးစိတင်ပြသွားခဲ့တာပါရှင်။ဆက်ကျော်တဲ့အရွယ်လူမဲတယောက်ကိုအောက်ကလအတွင်ပြစ်တက်ခံခဲ့ရပေမဲ့ပြစ်တက်ခဲ့တဲ့လူဖြူရဲအရာရှိကိုဆွဲချက်မတင်တိုင်းသေးဘူးလို့ဂျူရီအဖွဲ့ကဆုံးဖြတ်ခဲ့တာကြောင့်အမေရိကန်ပြည်ထောင်စုမစ်ဇူရီပြည်နယ်ဖာဂူဆန်မြို့မှာဆန္ဒပြပွဲတွေထမှန်ပေါ်ပေါက်ခဲ့ပါတယ်။တချိန်ထဲမှာအမေရိကန်ပြည်ထောင်စုအတွင်းရဲတွေရဲ့အင်အားအလွန်ကျွန်းသုံးဆွဲမှုလူနည်းစုတွေရဲ့ဆင်းရဲသားတွေအပေါ်မတရားသဖြင့်အရေးယူမှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲချက်တွေကိုအများကပြန်ပြီးအာရုံစိုက်လာကြပါတယ်။ရဲတွေကိုတင်နန်းပေးဖို့လိုသလိုဥပဒေတွေပြန်ပြင်ဖို့လိုမယ်ဆိုတဲ့ပြောဆိုချက်တွေလည်းထွက်ပေါ်နေပါတယ်။ VOA သတင်း6 Karen Weaver New York မြို့ကနေသတင်းပေးဖို့ထားတာကိုကိုသိန်းထိုင်ဦးကတင်ပြပါမယ်ရှင
်။ပြီးခဲ့တဲ့ဇူလိုင်လတုန်းကနယူးယောက်မြို့မှာအဲရစ်ဂန်နာဆိုတဲ့သူတယောက်ကိုရဲကဖမ်းဖို့စူးစမ်းရင်းနောက်ကနေအတင်းအကျပ်ချုပ်ထားတဲ့အချိန်အသက်ရှူမွန်းကျပ်သေဆုံးသွားခဲ့တာကြောင့်နယူးယောက်မြို့လူမဲအတိုင်းဝိုင်းကလူတွေစုပြီးတော့ဆန္ဒပြခဲ့ကြတာပါဂျွန်မင်းဝီလျံစာနယူးယောက်မြို့မြို့တော်ခေါင်းဆောင်အဖွဲ့ဝင်တယောက်ပါ2011ခုနှစ်တုန်းကသူနဲ့နောက်ထပ်လူမဲမျိုးသားတယောက် West Indian Day ချီတဲ့ပွဲမှာရဲတွေမှာပြီးတော့ဖမ်းတာကိုခံခဲ့ရဘူးတယ်လို့ပြောပါတယ
် We both ended up in cuffs
မျိုးစလုံးလက်ထိတ်ကခံရတယ်ကျွန်တော်အခိုင်အမာယူပါတယ်ကျွန်တော်တို့ကတခြားသူတွေဖြစ်ခဲ့ရင်အခုလိုဖြစ်မျိုးကြုံရမှာမဟုတ်ဘူးဆိုတာ
တချို့ရဲတွေကသူတို့တာဝန်ကိုလေးလေးဆဆထမ်းဆောင်နေဆိုပေမဲ့တချို့ကတော့ဖက်လိုက်မှုတွေမတရားမှုတွေရှိနေတယ်လို့ဂျွန်မင်းဝီလျံစ်ကပြောပါတယ်အထူးသဖြင့်ရဲတွေကဆင်းရဲတဲ့သူတွေကိုပြစ်မှတ်ထားတာမျိုးအသားအရောင်ပေါ်အခြေခံပြီးတော့အလွန်ကြုံအင်အားသုံးနေနေတာမျိုးတွေရှိနေတယ်လို့သူကပြောတာပ
ါ Something we have to look into and what
about ကျွန်တော်ကြီးတဲ့ကိစ္စတွေကတခုပါအသားအရောင်နဲ့လူသားစားခွဲခြားမှုကိစ္စကျုံရတာတွေကိုထပ်မပြောဘူးဆိုရင်လူအဖွဲ့အစည်းတစ်ခုလုံးရင်ဆိုင်ခဲ့ရတဲ့ကိစ္စတွေကိုမတိကျိုးကျုံပြုလိုက်တာလို့ကျွန်တော်တို့မြင်ပါတယ်
။နယူးယောက်မြို့ရဲတပ်ဖွဲ့ကလည်းရဲတွေကိုလူမှုအတိုင်းအဝန်းတွေကြားဘယ်လိုထိတွေ့ဆက်ဆံရမလဲတင်နန်းတွေပြန်ပေးမယ်လို့ညင်ညာထားပါတယ်။ရဲတပ်ဖွဲ့အရာရှိအောင်တူဖြစ်တဲ့ Ingon Ordinary ကတော့ရဲတပ်ဖွဲ့ရဲ့လုံထုံလုံနည်းတွေမှာမှားယွင်းမှုတွေရှိမရှိဆိုတာတဲ့ပို့ပြီးတော့အဓိကကျတာကလူမျိုးရေးခွဲခြားမှုတွေကိုထိထိရောက်ရောက်ဟန်တားမဲ့တင်နန်းတွေဥပဒေတွေလိုအပ်နေတာလို့ပြောပါတယ
် But the larger questions of why do we have more laws
ဒီတဲ့ပို့ပြီးကြီးမားတဲ့ကိစ္စကဘာလို့နှစ်တိုင်းဥပဒေတွေထပ်တိုးပြီးပြဋ္ဌာန်းနေတာလဲရဲတပ်ဖွဲ့ဝင်တွေကိုလုံပိုင်ခွင့်တွေဘာလို့ပိုတိုးပြီးပေးနေတာလဲတာဝန်ထမ်းဆောင်နေတဲ့အချိန်ပြစ်မှုကျူးလွန်နေတဲ့ရဲတွေကိုဘာလို့အရေးမယူနိုင်တာလဲဥပဒေကြောင့်အရတရားရေးဆိုင်ရာဆုံးဖြတ်ချက်တွေကိုယ်တိုင်အကာအကွယ်ပေးသလိုဖြစ်နေပါတယ်
ပရိပခါမှာဥပဒေတွေတဲ့ရဲတွေကိုပို့ပြီးတော့အာရုံစိုက်နေတာကဗကတိအခြေအနေကိုမျက်ကွယ်ပြုတာလို့အင်ဂွန်အော်ဒနယ်ကဆိုပါတယ်ဆင်းရဲတဲ့လူအတိုင်းဝိုင်းတွေကသူသဖြင့်လူနည်းစုတွေအပေါ်ဖန်စီကွင့်ရေးယူကွင့်စတဲ့ဥပဒေတွေကိုပြောင်းလဲဖို့လိုမယ်လို့လည်းသူကပြောဆိုသွားပါတယ်ခင်ဗ
ျကိုသိန်းထိုင်ဦးတင်ပြသွားခဲ့တာပါရှင် VOA American အတန်းရဲ့ကြာရာရင်းနဲ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ24 25 30နှစ်တို့ကနေဆက်ပြီးအတန်းလွှင့်ပေးနေပါတယ်ရှင်VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရဲဒါမှမဟုတ်လဲတည်တချင်းလက်ဆောင်တောင်းလို့ရဲဆိုရင်ဖြင့် email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ကြောင်းပါရှင် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA ကနေ EDM အသုံးအင်္ဂလိပ်သင်ခန်းစာတွေကိုရေဒီယိုကနေနိုင်စင်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ VOA ဗီဒီယိုအစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မှတ်ချက်မုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါရဲ့ရှင် VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရဲသောတာရှင်တွေနားဆင်လို့ရတဲ့တခြင်းတွေကိုတောင်းယူလို့ရဲဆိုရင် VOA ကို email နဲ့ဆက်သွယ်ကြပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တော်ရှင်များရှင် BOA မြန်မာပိုင်းအစီအစဉ်ရဲ့ဇန်နဝါရီနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 32 51တို့ကနေထုတ်လွှင့်ပေးနေတာပါ။အခုတော့ဒီကနေ့အပတ်စဉ်ကဏ္ဍမှာနှားဆင်ရမှာတော့
ကျွန်တော်နိုင်ငံမှာကွာတိကျတန်းရဖြစ်တဲ့နှုံးရောသိကြတဲ့ကြောင့်သိတဲ့နှုံးရောသူကထိတ်ဆုံးပြက်လာပြီဖြစ်နေပ
ါကျမရဲ့ကဏ္ဍမှာနှားဆင်ကြရမှာပါရှင်ပမခထောက်ချကျော်မြင့်နိုင်ကိုကိုဝင်းမင်းကအမေမြန်တင်ပြထားတာပါရှင်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ရဲ့အလဲပါဒီတစ်ပတ်မှာတော့မြေယာသိမ့်ပိုက်မှုနဲ့ကျေးလက်ဆင်းရဲမှုဆက်ဆက်နေပုံကိုဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကအသုံးသက်တင်ပြချပါရရှင
်โอเคပမခဒေါက်တာချမ်းမြေနဲ့ခင်ဗျာဒီဆေးရုံမရောက်မီရေးပေါ်ကုသမှုလိုအပ်တဲ့အနေအထားနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ကျွန်တော်တို့ဒီရေဘူးရအခြေအနေတွေနဲ့နောက်ဒီအခြေအနေအားလုံးအတွက်ရေဘူးရအဖြစ်ဒီအသက်ကယ်ပေးနိုင်ဖို့လုပ်ပေးနိုင်တာတွေကိုပြောခဲ့ကြတယ်ပေါ့ဆရာနော်ခုနသက်ရှိတဲ့ကြောင့်ပြည့်အောင်နေပါတို့နှလုံးကိုမှန်မှန်အဲ့ဒါလေးကိုကျွန်တော်ပြောခဲ့ကြတယ်ပေါ့ဆရာနော်အဲ့ဒီကြောဒီတစ်ခေါက်မှာတော့ဆရာရင်ဒီဆေးရုံမရောက်မီရေးပေါ်ကုသမှုလိုအပ်တဲ့အခြေအနေတွေတဲကအရေးကြီးဆုံးဖြစ်တဲ့ဒီတိခိုက်တရားမှုနဲ့ပတ်သက်ပြီးတော့အသေးစိတ်ဆက်ပြောကြည့်တာပါဆရာနော်အဲ့တော့ဆရာကြီးဒီတိခိုက်တရားမှုအတွက်ဘာတွေအရေးကြီးဆုံးလုပ်ဖို့လုပ်မလဲဆရာ
တိခိုက်တရားရရင်ကျွန်တော်ဘာတွေလုပ်မလဲဆိုတာကျွန်တော်ဘာကြောင့်ပြောချင်တာလဲဆိုကျွန်တော်နိုင်ငံမှာတိခိုက်တရားဖြစ်တဲ့နှုံးရောတိခိုက်တရားသေးတဲ့နှုံးရောသူကထိတ်ဆုံးပြက်လာပြီဖြစ်နေပါအဲ့တော့ကျွန်တော်တို့သိပေါင်းနေပေါ့လေဒီဘာမျိုးရှိလာမရှိလာပေါ့အဲတော့သွေးခုန်လုံးကဆန်းလိုက်ကျွန်တော်တို့သိတာပါတယ်။ဘာလို့လဲဆိုတော့သွေးရောတွေထွက်နေတယ်။ထွက်နေပြီးတော့ရှော့ရတယ်ပေါ့လေ။နော်။ရှော့ရတယ်ဆိုလို့ရှိရင်ကျွန်တော်တို့ကသွေးကိုသွေးထွက်တဲ့ခံရရှိလို့ရှိရင်သွေးမထွက်အောင်လုပ်ရတာပေါ့လေ
။ဟုတ်ကဲ့ဆရာ။အဲ့ဒီခါဆရာတော့ဘယ်လိုနည်းနဲ့သွေးတက်အောင်လုပ်နိုင်မလဲဆရာ
။ဘယ်လိုနည်းနဲ့လုပ်မလဲလဲပါလေ။ဒါကတော့ထောင်ပန်းနေတဲ့သွေးကြောဖို့တော့ပါ။သူ့ကိုပန်းလာတဲ့တန်းတာအဖို့ကြေးတဲ့ဒီကိုခောက်ပြီးတော့အိုင်းနေရတယ် point pressure ပေါ့လေကျွန်တော်ပြေးနိုင်ရဒါတော့တန်းတာသွေးထွက်တာလည်းတော့တိတ်သွားတာများပါတယ်နောက်တစ်ခုကလည်းကိုကန်နာလေးကရင်ကောင်းလေးကတိုက်သေးတာပေါ့လေသွေးကြောမှကြီးပြဲတာရတာတွင်းရင်ဒီ6တွေလက်တွေကသွေးကြောတွေကသူ့အတူပိတ်တာများပါတယ်ခြံထားရင်တောင်မှမတည်ဘူးလို့ဆိုကြတာပေါ့လေအမလည်းဒီညမှာမျိုးရှိတယ်ခင်ဗျာသွေးကြောကပြတ်သွားတာဆိုရင်သူကသူစိတ်ပါတယ်ပြတ်မသွားဘဲနဲ့ဟိုအသက်ပိုင်းသက်တဲ့ပုံလေးပေါ့လို့သာနှလုံးကထုတ်လွတ်လိုက်တဲ့သွေးအားလုံးကနှလုံးကတစ်ချက်ခုန်လိုက်တဲ့ဒီဘက်မှာသွေးကထွက်နေတာဆိုတော့သူကတော့အားနေဒီကံကြီးကအဲ့လိုအမျိုးဆိုဆိုချင်းခုနပြောတဲ့ဝုတ်ကိုလုံးပြီးတော့ခောက်ပြီးတော့ဒီစောင့်နေတဲ့နေရာကိုစိတ်မပြားဘဲနဲ့ပေါ့လေအဲ့ညာကိုကြည့်လိုက်လို့ရှင်ထောင်ပန်းနေတာသိဒီညာကိုပိတ်ချလိုက်ဘယ်မှလည်းနဲ့ပိတ်ချလိုက်ဒါစတန်နဲ့ပိတ်ချဒါကိုဘယ်သူမှပိတ်ပြီးတော့မမြင်ရဘူးဒီလိုရှိုံနေရအောင်တော့မှတော်တော်များများဟာဒီလိုမလုတတ်ကြဖြစ်နေကျွန်တော်တွေ့ကြရတော့ဒီနဲ့ရှိုံမှလည်းပြေးသွားတဲ့လူသားလေးရှားရှိုံမှဒီတက်ပြေးကြတော့ဆိုလို့ရှိပါတယ်အဲ့တော့ ABC တို့ခေါ်တာပေါ့ဗျာနော်ညာကျွန်တော် airway အဲ့တော့ဖြည်းဖြည်းနော်အသက်ရှူဖို့သက်ရှူခြင်းကိုကောင်းအောင်ရှူနိုင်လားမရှူနိုင်လားဒါကိုစမ်းသပ်ချင်တယ်အဲသက်မရှူနိုင်ဘူး9မိနစ်တော့ဆိုရင်ဒေးရတာအဲ့တော့အင်းဒီအများကျွန်တော်သက်ရှူနိုင်အောင်ပြုစုကူတာလားအင်တန်ရေးချပါအဲ့လိုတော့စတဲ့ပေါ့လေနော်ကျွန်တော်တို့ကသွေးခုန်လုံးတိုင်းရင်ပေါ့နှလုံးခုန်လုံးကြီးရင်ပေါ့သွေးခုန်လုံးမရှိရင်လည်းဒါနှလုံးကလုံးမလို့တော့ဘူးရက်သွားတယ်ဆိုရင်ဒေးရတယ်အဒီနကူကကာရီယိုပါမိုနရီရီစတီချင်းပေါ့လေ
ဟုတ်ကဲ့ဆရာကြီးအဲ့ဒီအပိုင်းကဆရာကြီးကျွန်တော်တို့ပြီးတဲ့တစ်ခါတော့ရေဘူးရမှာဆရာကြီးကျွန်တော်တို့ထည့်ပြောပြကြတယ်ဆရာ
အဲ့ဒီမှာသွေးထွက်တာလည်းပါလာပေါ့ဒီဆွန်းလည်းဘလီဒင်းလည်းပါလာပေါ့အဲ့တော့ဒါလေးတွေကအင်တန်လွယ်တာပါ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ခုလိုဒီသွေးတက်အောင်ပေါ့နော်ဒီသွေးထွက်တဲ့နေရာကိုဖိတာအပြင်တခြားရောဆရာရင်ဟိုအရေးတကြီးလုပ်နိုင်ဆရာရှိသေးလားအဲ့
တော့ပြည်ရင်းနဲ့ပတ်သက်လို့ပြောရင်တော့လည်းနောက်ချက်ကကျောက်တွေလက်တွေဆိုလို့ရှိရင်ပေါ့လေအရင်မှကျွန်တော်ကျက်စီးသေးလားအဲတောင်းတကြီးလို့ခေါ်တာပေါ့လေ
ဟုတ်ကဲ့ဆရာဒီသွေးတက်ကျိုးစီးတယ်လို့ပြောလို့ရတာပါဆရာနော
်ဟုတ်ကဲ့ဒါနဲ့စီးလိုက်ရရဝန်းနဲ့စီးလို့ရပါတယ်တောင်းတကြီးဆေးမှတော့ဒီမှာလည်းမတော့နိုင်ဘူးဖြစ်ဖြစ်လေဝင်ထားတာပေါ့အပြင်မှာဆိုရင်အခုနဲ့ဒီမှာလုံးကြီးဆိုတုတ်ပြအဲ့ညာပြီလို့ရပါတယ်။အဲ့ညာမှာဒီမှာနေတာချက်ရှိပါပြီးသားပြီလို့ရှိရင်စမ်းဖြေလျှော့ပြရ။နောက်ကြပြီရှိကြလို့ရှိရင်ကျွန်တော်မရပါဘူး။ခဏမြစ်တခါနိုင်ရတခါလောက်ဒါကိုနည်းနည်းလျှော့ပြီးဆိုင်နေတဲ့ဆမ်းမှပြီ။နောက်ပြီးရင်ပြန်ဖြေတာအဲ့လိုလျှော့လိုက်ကျွန်တော်တို့ပြီးလိုက်လို့လုပ်ပြရတယ်နော်ဒီကျွန်တော်ကကျွန်တော်ရှင်းလို့ရတာဆိုရင်ရှင်းလို့ပြောနေပို့ရတာမှာတခါလာအဲ့လိုစနေကြီးရှင်းလိုက်ပြီးတော့စနေကြီးလည်းပြင်မပေးလိုက်ဘူးနော်ဒီရှင်းမှာလည်းပြုစုကူတာမဲ့ပြောက်ဆက်မပေးလိုက်ဒါမျိုးလိုလိုက်တာဆလူနာသူ့အတူမခံရနိုင်အောင်လာလို့ဒါကိုဖြည့်လိုက်ပြည့်ပြည့်ဆက်လာလိုက်ဆက်ရှိလိုက်တယ်သူရောက်လာတဲ့လူတွေကလာပြီးပဲကြာဒါလေးတွေကအင်တန်တွေကြီးရဲ့ဦးလာနေပါဒီလမ်းလေးကိုကျွန်တော်ဆက်ခဲ့ခြင်းလုံးကအတွက်ရုပ်ပုံပြင်မယ်။ဒီလမ်းလူတိုင်းလည်းစောက်တင်မယ်။ဒီလူလူတွေကသူချင်းတယောက်ချင်းတတ်လို့ရှင်ကျွန်တော်သူရဲ့တက်ကိုပြန်နိုင်တဲ့ရှင်ရှိပါလား
။ဟုတ်ကဲ့ဆရာ။အဲ့တော့ဆရာကနပြောတာကတော့ဒီသွေးတိတ်ကျိုးစီးတယ်လို့ပြောလို့ရတာပါဆရာနော်။အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာကြီးအသေးစိတ်လေးလေးအရေးကြီးတဲ့ချက်တွေရောရှိသေးလား
။ဆောင်းနေကြီးတုံးကြတာပေါ့။ညာတော့ပြင်တော့တောမှလည်းပြီးလွတ်လိုက်ကြတာများတယ်။ဒီစီးလို့ပြီးလိုက်တဲ့လူရဲ့တောင်းပေါ့ဟာ။ကိုယ်ကိုယ်လည်းနိုင်နိုင်တော့ပါဆိုတော့ဒါချက်ကြီးမင်းမရှိလို့သူကနေပြီးတော့ကလက်တိုက်လိုက်ပါပြီးတော့ဆောင်ရပေးရဒီမှာဆိုလည်းဆောင်ဝင်နေတဲ့အလိုနဲ့ဆက်လိုက်တဲ့ဆင်အမေရိကန်တန်းနဲ့ဆက်ဖြစ်ရတယ်ဆရာဆက်ပြီးမှသူ့ကိုလုံလိုက်ခံကြပြေးတယ်ကုသမှုနေနိုင်တဲ့နေရာရောက်ပြီးဆရာပုံလာမဆက်ပြီးတော့သွားသူဒါရီကကျွန်တော်တို့အနေနဲ့ဘောရောကျွန်တော်တို့ action preventing လို့ဖြစ်နေရတယ်ပါလေဒီလိုလိုပြန်မှလည်းကျွန်တော်ပေးပါတယ်ကျောင်းလေးလည်းပြီးပါအကျောင်းလေးပြီးတာတော့ကျောင်းလေးအနေနဲ့ဆက်ပြညာပေးဖို့ဒီလိုလူတွေကတော့ကျွန်တော်နည်းပါတယ်ဒါမဲ့သူတို့သင်္ကန်းစီအဖွဲ့ပြညာရနေပြောမှာသူတွေရေးကြတယ်မှာကျွန်တော်ပြည်တာရှိတယ်ဆင်းနိုင်တော့ကျွန်တော်ဒီလုံးတိုင်းတာနဲ့ကမ်ပိန်းနေတယ်ပေါ့ဘရန်ဒ်လည်းမတတ်မနေရဆိုပြီးတော့စပီးပြနိုင်တော့ကောင်းတော့ဒ
ီ
primary school ဘရန်ဒ်ကျောင်းက primary school ရဲ့စပီးပြနိုင်တော့
ဟုတ်ကဲ့ဆရာကျေးဇူးများတင်ပါတယ်ဆရာ
အခုနားဆင်ခဲ့ရတာကတော့ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာထိခိုက်ဒဏ်ရာရလူနာအတွက်ဆေးရုံမရောက်မီအရေးပေါ်ပြုစုကူတာမှုအကြောင်းတင်ပြထားတာပါခုလိုထိခိုက်ဒဏ်ရာအတွက်အရေးပေါ်ပြုစုကူတာရမှာတွေးတိတ်အောင်မလုပ်နိုင်တာကြောင့်မလိုအပ်ပဲလူနာတိတ်ဆုံးမှုတွေကြုံနေရတယ်လို့ကျမ်းမာရေးပညာရှင်တွေကထောက်ပြနေပါတယ်တွေးတိတ်အောင်တွေးထွက်တဲ့နေရာတက်တဲ့ကိုဖိအားပြင်းပြင်းပေးတာအပြင်ခြေလက်ဒဏ်ရာအတွက်တော်နီကေးတွေးတိတ်ကြိုးလက်မောင်းရင်းသို့မဟုတ်ပေါင်းရင်းမှဆီးပေးဖို့လိုပါတယ်ဒီတွေးတိတ်ကြိုးတန်တက်တာအောင်ဘာလို့ပေးဖို့လိုပါသလဲဒီအကြောင်းကိုအရေးပေါ်လူနာအတွေ့အကြုံများတဲ့အယိုးအထုကုခွဲစိတ်ဆရာဝန်ကြီးအယိုးယောဂပညာအငိမ့်စားဌာနမှူးပမောက္ခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းတင်ပြသွားခဲ့တာပါရှင်ခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ဦးအောင်ခင်ရဲ့မြမအရေးတုံတက်ချက်အလဲပါဒီတစ်ပတ်မှာတော့မြေယာသိမ့်ပိုက်မှုနဲ့ကျေးလက်ဆင်းရဲမှုဆက်ဆက်နေပုံကိုဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကတုံတက်တင်ပြချပါရယ်
သိမ့်ပိုက်မှုပြဿနာကိုအာဏာပိုင်တွေကမျှတစွာမဖြေရှင်းနိုင်တဲ့အတွက်လယ်သမားတွေနစ်နာနေရတယ်လို့တောင်တူလယ်သမားအချို့ဆောင်ခွင့်ရက်ကနိုဝင်ဘာလ10ရက်နေ့ကပြောသွားပါတယ်။လွန်ခဲ့တဲ့၄လလောက်ကပဲစစ်တပ်ကဥဆောင်ပြီးမြေယာသိမ့်ပိုက်တဲ့ကိစ္စကိုလွှတ်တော်မှအပြင်းအထန်ဆွေးနွေးခဲ့ကြပါတယ်။ဖြေရှင်းနိုင်တဲ့အမှုကနည်းပြီးမဖြေရှင်းနိုင်တာကများလွန်းတာမှုကန့်ကွက်ဆန္ဒပြပွဲတွေဖြစ်ပွားနေပါတယ်။စစ်တပ်ကိုကိုယ့်ရေခါကိုရှာခိုင်းခြင်းကစပြီးမြေယာသိမ့်ပိုက်မှုများလာတာဖြစ်ပါတယ်။နောက်တော့ခရိုနီအရင်ရှင်တွေမြေယာပိုင်ရှင်ဖြစ်လာပါတယ်။မြမလူဦးရေ80ရာခိုင်နှုန်းဟာကျေးလက်ဒေသမှာနေထိုင်ပြီးစိုက်ပျိုးရေးမှာပါဝင်လုပ်ကိုင်နေကြပါတယ်။ဒါကြောင့်ကျေးလက်မိသားစုတွေအတွက်အရေးအကြီးဆုံးဟာမြေကြီးဖြစ်ပါတယ်။မြေယာပိုင်ဆိုင်မှုကိုအစဉ်အလာဓလေ့ထုံးစံအရာအသိအမှတ်ပြုကြတာများပါတယ်။ မြေယာကိုအမိပြုပြီးဘဝရက်တည်ကြသူတွေဖြစ်တာကြောင့်မြေယာကိုသိမ့်လိုက်တာနဲ့ဘဝရက်တည်မှုထိခိုက်သွားပါတယ်။ရောကြီးကိုလက်ခံသည့်ဖြစ်စီမတရားအသိမ့်ခံရသည့်ဖြစ်စီမြေယာမဲ့ဖြစ်သွားတဲ့လေသမားဟာဇစ်တက်လာတဲ့မြေယာကိုပြန်ရနိုင်ဖို့အခက်အခဲရှိပါတယ်။
ဦးသိန်းစိန်ဆိုရတက်လာပြီးမြေယာသိမ့်ပိုက်မှုပြဿနာဖြေရှင်းဖို့ဥပဒေပြဋ္ဌာန်းပြီးကော်မတီတွေဖွဲ့တဲ့အချိန်မှာလေယာမြေအများပြားစစ်အုပ်စုနဲ့ခရိုနီအရင်းရှင်တွေလက်ထဲရောက်ကုန်လို့လေယာမဲတွေအတော်များနေပါပြီ။လေသမားတွေရဲ့ကန့်ကွက်ဆန္ဒပြပွဲတွေကိုကြည့်ရင်သိနိုင်ပါတယ်။မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကိုပေးပို့တဲ့တိုင်စာတွေထဲမှာအများစုဟာမြေယာနဲ့ပတ်သက်နေပါတယ်။လေယာမဲပြဿနာအရေးကြီးပုံကိုအစိုးရသဘောပေါက်ပြီးမှဖြေရှင်းတဲ့နေရာမှာအားနည်းနေပါတယ်။ဒီနှစ်ဇန်နဝါရီလမှာမြေယာသိမ့်ပိုက်ခဲ့တာကိုစစ်တပ်ကတောင်းပန်ပြီးနောက်ထပ်မသိမ့်ပိုက်ဖို့ကတိပြုပါတယ်။သိမ့်ထားတဲ့မြေယာတွေကအ ਨੇ အချင်းကိုပြန်ပေးတာမျိုးလုပ်လာပါတယ်။ဒါပေမဲ့လေယာမြေဆုံးရှုံးသူတွေသိမ့်ချီပြီးရှိနေစေဖြစ်ပါတယ်
။မြေယာပိုက်ဆိုင်မှုနဲ့ပတ်သက်လာရင်1953လေယာမြေနိုင်ငံပိုင်ပြုလို့ရင်းနဲ့လေယာမြေအဥပဒေဟာအရေးကြီးပါတယ်။နိုင်ငံတွေကမြေအလုံးကိုနိုင်ငံတော်ကပိုင်တယ်လို့သတ်မှတ်ထားတာမျိုးအစိုးရပိုင်နဲ့အတူတူဖြစ်ပါတယ်ဒီသဘောတရားကို1984မဆလာဆိုရှယ်လစ်အခြေခံဥပဒေနဲ့လက်ရှိအခြေခံဥပဒေကလည်းအတိအမှတ်ပြုထားပါတယ်1953ဥပဒေဟာလေယာပိုင်ဆိုင်မှုကိုအတိအမှတ်ပြုပြီးမှရောင်းဝယ်မှုနဲ့လွှဲပြောင်းမှုကိုကန့်သတ်ပိတ်ပင်ထားပြီးအစိုးရကတော့ပတ်လတ်မြေကိုသိမ်းခွင့်ပေးထားပါတယ်1963တိကျချထားရေးဥပဒေနဲ့တောင်တူလေသမားအခွင့်အရေးကာကွယ်ရေးဥပဒေတွေကလည်းနိုင်ငံသားရဲ့မြေယာပိုင်ဆိုင်권ကိုကန့်သတ်ထားပါတယ်။အခုတော့ဒီဥပဒေ၃ခုစလုံးကိုဦးသိန်းစိန်အစိုးရကရုပ်သိမ်းလိုက်ပြီဖြစ်ပါတယ်
။လက်ရှိအစိုးရဟာ2012မှာလေယာမြေဥပဒေနဲ့မြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲရေးဥပဒေကိုပြဋ္ဌာန်းပြီးမြေဧက5000အထိလုပ်ပိုင်권ပေးပါတယ်။လေယာမြေဥပဒေအရလေမြေကိုရောင်းချခွင့်ပေါင်နှံခွင့်သာရန်ခွင့်လဲလဲခွင့်ပေးကန့်ခွင့်ရှိလာတာကြောင့်လဲမြေဟာကုန်ပစ္စည်းဖြစ်လာပါတယ်။ဒါပေမဲ့1995လောက်ကစပြီးစီအုပ်စုကမြေယာတွေသိမ့်ပိုက်လာခဲ့တာဖြစ်ပါတယ်။အခုဖြစ်နေတဲ့မြေယာပြဿနာတွေဟာအဲ့ဒီအချိန်ကစခဲ့တဲ့သိမ့်ပိုက်မှုတွေမှာမြေပြားခံပါတယ်။စစ်တပ်သို့မဟုတ်နီးစပ်တဲ့ကုမ္ပဏီတွေမြေယာသိမ်းယူနိုင်အောင်အစိုးရကစီစဉ်ပေးပါတယ်။ကျန်းဖွန့်ပါတီဝင်လွှတ်တော်ကိုယ်စားလှယ်ဦးထေမြင့်ရဲ့ယူဆနာကုမ္ပဏီဟာဖားကန့်နဲ့တနိုင်းမြို့နယ်မှာ2006ကမြေယာဧက2000ကျော်သိမ်းယူတာကိုအခုမှစစ်ဆေးဖို့ပြင်ဆင်နေပါတယ
်။တိုင်းပြည်ရဲ့မြေယာအားလုံးကိုအစိုးရပိုင်တယ်လို့ယူဆပြီးအနာပိုင်ကဆွေမျိုးသားချင်းနဲ့အပေါင်းအသင်းကိုလုပ်ပိုင်ခွင့်ချပေးတဲ့စနစ်ဖြစ်ပါတယ်။နိုင်ငံခြားကုမ္ပဏီကြီးတွေကိုလည်းအစိုးရကမြေငှားပြီးကန်ထရိုက်လေယာလုပ်ခွင့်ပေးပါတယ်။အာဏာသုံးပြီးမြေယာဝင်ငှားမှုကြောင့်ပိုင်ဆိုင်မှုကကြောကချွတ်ဖြစ်ပြီးလေယာမဲ့လေသမားတွေများလာပါတယ်။မီချီဂန်တက္ကသိုလ်နဲ့ MDRI မြန်မာသုတေသနဌာနတို့မနစ်ကထုတ်ပြန်တဲ့ပူးတွဲလေ့လာချက်အရဂျေးလက်မိသားစု50ရာခိုင်နှုန်းလောက်ဟာလေယာမရှိတဲ့လေသမားတွေဖြစ်ကြောင်းသိရပါတယ်။မြို့ဝကျွန်းပေါ်မှာတော့လေယာမဲ့ဥယျာဉ်ဟာ80ရာခိုင်နှုန်းလောက်အထိရှိနိုင်တယ်လို့ကမ္မန့်ထားပါတယ်။မြန်မာလူဥယျာဉ်80ရာခိုင်နှုန်းဟာဂျေးလက်နေပြည်သူတွေဖြစ်ပါတယ်။ဒီထဲကတဝက်ဟာလေမဲ့ရာမဲ့စင်ရသားတွေပါ။လေယာလုပိုင်ခွင့်နဲ့ပတ်သက်လို့အငင်းပွားပြီးဆန္ဒပြနေရသူတွေဖြစ်ပါတယ်။ဂျေးလက်နေပြည်သူတွေရဲ့ဘဝရည်တည်ချက်တဲလာတာဟာလူမှုရေးမတိမငြိမ်မှုနဲ့ပဋိပက္ခကိုဖိတ်ခေါ်တယ်လို့ဖြစ်နေပါတယ်။ဒါပေမဲ့ပြုပြင်ပြောင်းလဲမယ်၊ရင်းနှီးပြုံနာမယ်၊လေသမားအချို့ပြုလမ်းစဉ်ကျင့်သုံးမယ်ဆိုရင်တော့ရေရှည်မှာတိုးတက်လာပွဲရှိပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်။ VOA ကနေကြာရာပင်နဲ့ညဖက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါရ
စေ။ VOA American တာဟာ American ပြည်ထောင်စုကနေကမ္ဘာတစ်လွှားကိုဘာသာစကားမျိုးစုံနဲ့ရုပ်တံထုတ်လွှင့်ပေးနေတဲ့ဌာနဖြစ်ပါတယ်။ VOA ပြည်သက်တွေအတွက်နှစ်တကူလက်ဆောင်အဖြစ် American Shugin ပုံ2015ခုနှစ်ပြည်ကရင်လက်ဆောင်ပို့ပေးပါမယ်။ VOA မြန်မာပိုင်းအစီအစဉ်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးလို့လိမ့်မှုပြီးတော့ပဲဖြစ်ဖြစ်email လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်စာပေးပို့တောင်းယူနိုင်ပါတယ
်ခုတော့တိုင်းရင်သတင်းလောအလဲပါရှင်ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေကတင်ဆက်ထားတာကိုနားဆင်ကြည့်ရအောင်ပါ
ပတ်စ
စင်တင်ဆက်သွားမယ်တန်ရင်တည်လွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကနန်းဟောင်းပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတပတ်တိုင်းရင်းသတင်းလွှာမှာနန်းစင်ရမတွေကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ပန်ကင်မွန်းကနေရိုဟင်ဂျာလို့ပြောဆိုသုံးနှုန်းထားခဲ့တဲ့အပေါ်ရခိုင်ပြည်နယ်ကမြို့နယ်၅မြို့မှာကန့်ကွက်ဆန္ဒဖော်ထုတ်ခဲ့ကြပါတယ်လက်ကျွန်းလူတပ်မှုအတွက်မြန်မာတန်ယုံကကိုယ်စားလှယ်အဖွဲ့တွေအမှတ်ခံရဖို့ရှောက်ထားရမှာကော်စမွေမြို့နယ်တရားရုံးကညှင်းဆိုခဲ့တယ်ဆိုတာနဲ့ထိုင်းမြန်မာနယ်စပ်အခြေစိုက်လူထုအခြေပြုအဖွဲ့စီ25ဖွဲ့နဲ့တနင်္ဂနွေလုံးအပြစ်ခတ်ရဆဲရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ NCCT တို့တွေ့ဆုံတဲ့အခြေအနေတွေကိုကြားကြရမှာပါရှင
်ကျမကနူပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကပင်ဂလီတွေကိုရိုဟင်ဂျာလို့ပြောဆိုသုံးနှုန်းခဲ့တာကိုကန့်ကွက်တဲ့အနေနဲ့ရခိုင်ပြည်နယ်ကမြို့ငါးမြို့မှာတန်ဃာတော်တွေအပါအဝင်ထောင်ပေါင်းများစွာသောပြည်သူတွေကကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။နိုဝင်ဘာလ23ရက်နေ့မှာပြုလုပ်တဲ့ဆန္ဒဖော်ထုတ်ပွဲတွေကိုစစ်တွေကြောက်တော်ပောက်တော်မင်းပြားနဲ့မောင်တော်မြို့တွေမှာအာဏာပိုင်တွေခွင့်ပြုချက်နဲ့တစ်ချိန်တည်းမှာပြုလုပ်ခဲ့ကြတာဖြစ်ပါတယ်။နေပြည်တော်မှာဘန်ကီမွန်းပြောဆိုသုံးနှုန်းခဲ့တာဟာရခိုင်ပြည်နယ်အတွက်အလွန်အန္တရာယ်ကြီးတဲ့အတွက်အခုလိုကန့်ကွက်ရတာဖြစ်တယ်လို့မုံတိုးမြို့ခံကိုသိန်းချွေကပြောပါတယ်။နိုဝင်ဘာလ12ရက်နေ့ကနေပြည်တော်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာဘန်ကီမွန်းကရခိုင်ပြည်နယ်မှာရှိတဲ့ဘင်္ဂလီတွေကိုရိုဟင်ဂျာလို့ပြောဆိုသုံးစွဲခဲ့ပြီးသူတို့ကိုနိုင်ငံတကာလူအခွင့်အရေးစံနှုန်းတွေနဲ့ကာကွယ်ပေးဖို့တောင်းဆိုခဲ့တဲ့အပေါ်အခုလိုဆန္ဒပြရတာဖြစ်ပါတယ်။
ပီတိရှခီးတွားနှစ်ဦးကိုတပ်ဖြတ်ခဲ့တယ်လို့စုဆဲထားတဲ့လူတပ်မှုအတွက်အမှတ်ခံရဖို့မြန်မာတန်ယုံကကိုယ်စားလှယ်အဖွဲ့တွေတွားရောက်လျှောက်ထားရမှာတော့ထိုင်းနိုင်ငံကော့စမွေမြို့နယ်တရားရုံးကနေနိုဝင်ဘာ26ရက်နေ့ကညှင်းဆိုခဲ့ပါတယ်နိုင်ငံခြားသားပေါ်ဆွဲဆိုထားတဲ့အမှုဖြစ်ပြီးပုံမှန်3ခုနဲ့တရားစွဲထားတယ်လို့တေတံထိုက်တဲ့ပြစ်မှုတွေဖြစ်တာကြောင့်အမှတ်ခံပေးဖို့ကော့စမွေမြို့နယ်တရားရုံးကညှင်းဆိုခဲ့တယ်လို့အထူးဆောင်ဆန်းစစ်ဆေးရေးအဖွဲ့ဝင်ဦးအောင်မျိုးတန်ကပြောပါတယ်ဆွဲထားတဲ့ပြစ်မှုတွေထဲမှာလူတက်မှုမတိမ်းမှုပြစ်စည်းလူရဲမှုတရားမဝင်ထိုင်းနိုင်ငံတွင်ဝင်ရောက်နေထိုင်မှုတေတံထိုက်တဲ့ပြစ်မှုအားဖုံးကွယ်ထားခြင်းစတဲ့ဆွဲချက်တွေပါဝင်ပါတယ်ဒါပေမဲ့အဲ့ဒီအမှုတွေအတွက်ဆက်လက်အယူခံဝင်သွားမယ်လို့လည်းအထူးဆောင်ဆန်းစစ်ဆေးရေးဖွဲ့ဝင်ဦးကျော်တောင်းကလည်းပြောပါတယ်ဝန်ဆောင်ထွန်းနဲ့စော်လင်းဦးမြန်မာနိုင်ငံသားတို့နှုတ်ဦးဟာပြီးခဲ့တဲ့စက်တင်ဘာလ14ရက်နေ့ကပြည်တိရှဆုံတွဲကဘာလက်ခရီးတဲ့နှုတ်ဦးကိုကော့စမွေခရိုင်လက်ကျွန်းလို့ခေါ်တဲ့ကော်တောင်မှာတပ်ဖြတ်ခဲ့တဲ့လူတက်မှုအတွက်တရားခံတွေအဖြစ်ထိုင်းအာဏာပိုင်တွေကနေစွပ်စွဲထားပါတယ်
မြန်မာစစ်တပ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ကချင်နုလတ်ရဲအဖွဲ့ဌာနချုပ်ဘိုလုံးတင်တန်းကျောင်းကဘိုလုံး23ဦးကြဆုံးခဲ့တဲ့လောက်ရက်အပေါ်ရှမ်းပြည်တပ်မတော် SSPP SSA အမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော်ရှမ်းပြည်အစီပိုင်း NDAA ESS နဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA တို့ကကြေညာချက်နဲ့ထုတ်ပြန်ကန့်ကွက်ပါတယ်။နိုဝင်ဘာလ23ရက်နေ့ကထုတ်ပြန်တဲ့အဲ့ဒီကြေညာချက်မှာဒီပစ်ခတ်မှုလောက်ရဟာတိဆောက်နေတဲ့ငင်းချမ်းရေးကိုထိခိုက်ပျက်ပြားစေနိုင်တဲ့အတွက်နောက်ထပ်မဖြစ်ဖို့တပ်ဖွဲ့၃ဖွဲ့ကစုပေါင်းတောင်းဆိုလိုက်တာပါ။အလားတူကချင်လူလတ်ရေးတပ်မတော် KIA ဘိုလုံးတင်တန်းကျောင်းကိုမြန်မာတပ်မတော်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့မှုလောက်ရကိုချင်းမျိုးသားတပ်ဦး CNF ကနေကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ KIA ဘိုဟိုဌာနချုပ်တီရှိယာလိုင်စာမြို့အနီးခရယာတောင်ကုန်းမှာတပ်ဆွဲထားတဲ့မြန်မာတပ်မတော်အမှတ်389ချင်းမြန်တပ်ရင်းက KIA ဘိုလုံးတင်တန်းကျောင်းကိုနိုဝင်ဘာလ19ရက်နေ့ကလက်နက်ကြီးနဲ့ပစ်ခတ်မှုကြောင်းဘိုလုံး23ဦးသေဆုံးပြီးတနနီးပြအပါဝင်20ခန့်တန်ရာရရှိခဲ့ပါတယ
်မွန်ပြည်နယ်လွတ်တော်ရဲ့ဂျန်နယ်လွတ်တော်သက်တမ်းကာလမှာဥပဒေအသစ်တွေထပ်မံပြဋ္ဌာန်းဖို့ထက်ပြဋ္ဌာန်းပြီးတာဥပဒေတွေကိုပြန်လည်သုံးတပ်စီစစ်သွားမယ်လို့မွန်ပြည်နယ်လွတ်တော်ဥက္ကဋ္ဌနိုင်ကျင်ဖေကပြောပါတယ်တပ်ပြင်းမွန်ပြည်နယ်လွတ်တော်ကပြဋ္ဌာန်းလိုက်တဲ့ဥပဒေနဲ့ပြည်ထောင်စုကပြဋ္ဌာန်းပြီးတာဥပဒေတွေအကောင့်ထဲပေါ်ဆောင်ရွက်နိုင်ဖို့အတွက်ပြန်လည်စစ်စစ်သုံးတပ်ပြီးပြင်ဆင်တင်တာတွေကိုပြင်ဆင်သွားမှာဖြစ်တယ်လို့ဖြစ်ဆက်စရာရှိတာတွေကိုလည်းဖြစ်ဆက်သွားမှာဖြစ်တယ်လို့နိုင်ကျင်ဖေကပြောပါတယ်ပထမအကြိမ်မွန်ပြည်နယ်လွတ်တော်တက်တန်းတရှောင်းနှာဝမပုံမှန်စီဝေတီဥပဒေပေါင်း28ခုပြဋ္ဌာန်းခဲ့ပြီးဖြစ်ပါတယ်
ကချင်ပြည်နယ်အတွင်းအစိုးရတပ်နဲ့ကချင်လူလတ်ရေးအဖွဲ့ KAO ကြားတိုက်ပွဲတွေပြန်လည်တင်းမာလာနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာမြန်မာစစ်တပ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်မိုးမောင်မြို့နယ်မကြာရံအနီးအခေါင်းပါစခန်းအနီးရှိရွာနေရွာအနားမှာလက်နက်ကြီးကြီးကျရောက်ခဲ့လို့ပြောင်းရွှေ့ဖို့ပြောဆိုထားတယ်လို့ KAO ရဲ့ဒုက္ခသည်ကယ်ဆယ်ရေးကော်မတီတာဝန်ခံဦးတွဲပီစာကပြောပါတယ်ဒီတိုက်ခိုက်မှုတွေကြောင့်ဒုက္ခသည်စခန်းတစ်ခုကရွာသားတွေထပ်မံထွက်ပြေးတိမ်းရှောင်နေရပြီးနိုင်ငံတကာကူညီထောက်ပံ့မှုလည်းရပ်တန့်နေတယ်လို့ဥတွဲပီစာကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါနေဆက်အခြေဆိုင်လူထုအကျိုးပြုဖွဲ့စည်း25ဖွဲ့နဲ့ NCCT ခေါ်တနိုင်ငံလုံးအပြစ်ခတ်ဆေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့တို့ကနေပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးခဲ့ပြီးအောက်တိုဘာ24ရက်နေ့မှာသဘောထားကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီတွေ့ဆုံမှုမှာဘယ်အချက်တွေကိုဆွေးနွေးခဲ့ပါသလဲ။နိုင်ငံရေးပြောင်းလဲဖို့ဘာတွေလိုအပ်နေပါသလဲဆိုတာကိုတော့စိုင်းမုန်းကနေစူးစီးထားတဲ့သတင်းလွှာကိုကြားကြရမှာပါ။
မြန်မာနိုင်ငံရေးဖြစ်စဉ်အပါအဝင်အမျိုးသမီးအခွင့်အရေးစစ်ပြေးဒုက္ခတဲ့ရေးကိစ္စတွေအတွက်မြန်မာအမျိုးသမီးအဖွဲ့ချုပ်ကမကထပြုတ်ပြီးဘိုင်းမြန်မာနယ်စပ်ခြေဆိုင်လူထုအခြေပြုအဖွဲ့အစည်းနဲ့တနင်္ဂနွေလအပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ NCCT တို့ဟာထိုင်းနိုင်ငံတွင်းမှာပထမဆုံးအကြိမ်တွေ့ဆုံပါတယ်လက်ရှိအပြစ်ရမှုကြံဆွေးနွေးမှုမှာမြန်မာနိုင်ငံရေးဖြစ်စဉ်အပါအဝင်အချက်တွေကိုတင်ပြဆွေးနွေးခဲ့တယ်လို့မြန်မာအမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အတွင်းရေးမှူးဒေါ်တင်တီညိုကပြောပါတယ်
အဓိကတော့ကျမတို့မြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာကပေါ့နိုင်ငံရေးပြဿနာဖြစ်တယ်ပေါ့နော်ဒီနိုင်ငံရေးပြဿနာတစ်ခုကိုကျမတို့တွေကဖြေရှင်းမယ်ဆိုလို့ရှိရင်အားလုံးကပါဝင်နိုင်တဲ့အနေအထားတစ်ခုဖြစ်ဖို့လိုတယ်ဒါမှလည်းပဲကျမတို့မြန်မာကတကယ်ရည်ရှိတင်းနဲ့ခိုင်မြဲတဲ့ငင်းချမ်းရေးပေါ့နော်နောက်ပြီးတော့မှလည်းပဲခိုင်မာမှုရှိတဲ့ပြည်တွင်းစစ်တစ်ခုကိုကျမတို့ရက်တက်နိုင်မယ်လို့ယုံကြည်တယ်ပေါ့လေ
NCCT နဲ့အစိုးရတို့ကြာဆွေးနွေးနေတဲ့ကိုစလဲတွေဟာအမျိုးသမီးတွေမရှိတလောက်ဖြစ်နေတယ်လို့မြန်မာအမျိုးသမီးအဖွဲ့ချုပ်ကပြောပါတယ်နိုင်ငံတော်ပြုတ်ပြင်ပြောင်းလဲရေးမှလူထုတွေကိုယ်တိုင်ပါဝင်စ조사မှပဲပြောင်းလဲနိုင်မယ်လို့ NCCT အဖွဲ့ကောင်းဆောင်နိုင်ဟန်တာကပြောပါတယ
်ကျွန်တော်တို့နိုင်ငံကိုဒီစနစ်တစ်ခုကိုပြောင်းလဲလုပ်ဖို့ဆိုတဲ့ဟာကဒီသူအများစုကနေပြီးတော့ပါဝင်ဖို့လိုအပ်တယ်ဒီသူအများစုကလက်ခံပြီးတော့မှဟိုသူတို့ကိုယ်တိုင်စ조사မှပဲပြောင်းလဲနိုင်မယ်ကိစ္စဖြစ်တယ်အဲ့တော့လက်ရှိမှာအဓိကအဖြစ်ကတော့တိုင်းသားလက်နက်ကိုင်အင်အားစုတွေနဲ့အစိုးရအကြမ်းမှကြီးနိုင်တယ်ဒီနှစ်ဖွဲ့နဲ့အားလုံးကိုဆုံးဖြတ်ပေးလို့တော့မရပါဘူးမှာတော့လူထုတွေလက်ခံပါဝင်ပြီးတော့မှအားပေးတဲ့ပုံမှာ
နိုဝင်ဘာ22ရက်နေ့နဲ့23ရက်နေ့ထိုင်းနိုင်ငံမှာကျင်းပတဲ့အဲ့ဒီအစည်းအဝေးမှာငင်းချမ်းရေးဖြစ်စဉ်အတွင်းအမျိုးသမီးများပါဝင်မှုခန်းကဏ္ဍတည်င်းမီဒီယာကဏ္ဍဖွံ့ဖြိုးရေးစီမံကိန်းနဲ့ရင်းနှီးမြှုပ်နှံမှုအခြေအနေလူ့အခွင့်အရေးနဲ့တရားမျှတမှုကဏ္ဍတို့ကို NCCT နဲ့တွေ့ဆုံဆွေးနွေးတင်ပြနိုင်ခဲ့ပါတယ်ဒီတွေ့ဆုံပွဲမှာနေဆက်ချေဆိုင်လူထုအကျိုးပြုအဖွဲ့အစည်းပေါင်း25ဖွဲ့တို့မှကိုယ်စားလှယ်42ဦးတက်ရောက်ခဲ့ကြပြီး NCCT ဘက်ကတော့နိုင်ဟန်တာဦးဆောင်တဲ့4ဦးပါကိုယ်စားလှယ်အဖွဲ့တက်ရောက်ပါတယ်
။ဆက်လက်ပြီးတော့2014ခုနှစ်အကုန်လောက်မှာအတီးပြုတ်ပြတ်ထန်းဖို့ရှိတဲ့အမျိုးသားမြေယာအတုံးချမှုမူဝါဒမှုကြမ်းနဲ့ပတ်သက်တဲ့အကြံပြုဆွေးနွေးပွဲကိုမွန်ပြည်နယ်မော်လမြိုင်မြို့မှာတော့နိုဝင်ဘာ22ရက်နေ့ကကျင်းပခဲ့ပါတယ်။ဒီမူကြမ်းဥပဒေအပေါ်လူမှုအဖွဲ့အစည်းတွေကဘယ်လိုမြင်ပါသလဲ။မြေယာကော်မတီတွေအနေနဲ့ကတော့အကြံပြုချက်တွေတောင်းခံပြီးအကောင်းဆုံးဖြစ်အောင်လှုပ်ဆောင်သွားမယ်ဆိုတဲ့အကြောင်းကိုမြင့်ရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
အမျိုးသားမြေတုံချမှုမူဝါဒမူကြမ်းဟာအောက်ခြေစီတီဘီတူလူတို့တွေသိရှိအောင်ပွေလင်းမြင်သာစွာနဲ့ချပြပြီးမှအတီးပြုတ်ပြတ်ထန်းတည်တယ်လို့ရေးမျိုးနယ်မွန်စာပေနဲ့ယဉ်ကျေးမှုကော်မတီကမင်းအောင်စိုးကပြောပါတယ
်ဒီမူကြမ်းပေါ်မှာကျွန်တော်ပြင်တဲ့တီလောက်လေးမြနဲ့တီးပြုတ်လို့မတည်သေးပါဘူးတနိုင်ငံလုံးနဲ့ပတ်သက်တဲ့ပြည်သူလူထုများထံမှစန္ဒကိုခံယူပြီးဒီဥပဒေရဲ့မူကြမ်းကိုတည်ပြုတ်ပြပါတယ်တိုင်းပြည်နဲ့ကျေးရွာမြို့နယ်များတွေကိုအထင်သာမြင်သာပူးလင်းစွာဖြင့်ဒီဥရများကိုပေါ်ထုတ်ပြီးမှအတည်ပြုတည်တယ်လို့ကျွန်တော်ယူဆပါတယ်
အမျိုးသားမြေတုံးချမှုမူဝါဒမူကြမ်းကိုပြည်သူလူထုနေလေလာနိုင်ဖို့တစ်တော်ရေးရာဦးစီးဌာန website စာမျက်နှာပေါ်မှာဖော်ပြထားသလိုတိုင်းနယ်ပြည်နယ်အလုံးမှာလည်းနိုဝင်ဘာလ18ရက်နေ့ကနေ30ရက်နေ့ထိအကြမ်းဖြုတ်ဆွေးနွေးပွဲတွေလုပ်နေတယ်လို့ပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တစ်တော်ရေးရာဦးစီးဌာနတစ်တော်ဦးစီးဌာနမှညွှန်ကြားရေးမှူးဦးခင်မောင်ဦးကပြောပါတယ
်ကျွန်တော်တို့ရေမူဝါဒမူကြမ်း website ပဲတည်ထားတယ် fax number ပေးထားတယ်ကျွန်တော်တို့ဖုန်းနံပါတ်ပေးတာရသည်မအကြမ်းဖြုတ်ချက်ဒီအလုံးဒီကျွန်တော်တို့ဝမ်ဘန်တာကျူစုမှာပါအကြံပြုချက်များများရလေမူကြမ်းကြီးကမူကျော်ဖြစ်ဖို့ကောင်းလာလေပေါ့နော်အဲ့လိုကောင်းလာရင်နိုင်ငံကောင်းမှုကိုသွားမှာပေါ့နော်
နိုဝင်ဘာ22ရက်နေ့ကပြည်ထောင်စုတစ်တော်ရဲရဲဦးစီးဌာနတို့ဦးဆောင်ပြီးမွန်ပြည်နယ်မော်လမြိုင်မြို့ရှိပြည်နယ်ခမမှာပြုလုပ်ခဲ့တဲ့မြေယာတုံးချမှုမူဝါဒမူကြားပေါ်ကြံပြုဆွေးနွေးပွဲမှာမွန်ပြည်နယ်ဆယ်မြို့နယ်ကထောက်ကူပြုကိုယ်စားလှယ်တွေလူမှုဖွဲ့စည်းတွေတက်ရောက်ခဲ့ကြပါဗျ။တိုင်းနယ်ပြည်နယ်အလုံးကြံပြုဆွေးနွေးပွဲမှာပြုလုပ်ပြီးရရှိလာတဲ့ကြံပြုချက်တွေကိုလွှတ်တော်မှတင်သွင်းပြီးတော့မူကြားကိုဒီဇင်ဘာလမှာအတိပြုပြဋ္ဌာန်းတော့ဖို့ရှိပါတယ်။
အခုဆက်လက်ပြီးတရင်အချင်းချုပ်ကိုနားဆင်ရမှာပါရှင်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကနေဘင်္ဂလီတွေကိုရိုဟင်ဂျာလို့ပြောဆိုသုံးနှုန်းခဲ့တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့ရခိုင်ပြည်နယ်ကမြို့နယ်၅မြို့မှာတန်ဃာတော်တွေအပါအဝင်ထောင်ပေါင်းများစွာသောပြည်သူတွေကကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဗြိတိရှ်ခီးသွားနှစ်ဦးကိုတပ်ဖြတ်ခဲ့တယ်လို့စွပ်စွဲထားတဲ့လူသက်မှုအတွက်မြန်မာတန်ယုံကကိုယ်စားလှယ်အဖွဲ့တွေအာမခံရဖို့ရှောက်ထားရမှာတော့ထိုင်းနိုင်ငံကော်စမွေမြို့နယ်တရားရုံးကညှင်းဆိုခဲ့ပါတယ်
တော်ဒရှင်မြတ်အခုနားဆင်နေခဲ့ကြတာကတော့ PNI Wine Dot Ta တွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါကျမကနန်းဟွန်ပါရှင်
PNI Wine Tora တွေတင်ဆက်တဲ့တိုင်းရင်သတင်းလွှာကိုတင်ဆက်ပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနေ့7နာရီအထိ line to meter 3251တို့ကနေပြန်ပြီးထုတ်လွှင့်ပေးမှာပါရှင်တော်တာရှင်များရှင် VOA ကထုတ်လွှင့်ပေးနေတဲ့နိုင်စင် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါတယ်ဒါဒီမကတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်ရှင် VOA ရဲ့ကြာတာပလေးညပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုကြာနေတဲ့အချိန်အတွင်းမှာတရင်အချင်းချုပ်ကိုမှတ်သိနေထိုက်ကကြီးညာပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအသေးခံဘုံးခွဲသမားကဖောက်ခွဲပစ္စည်းတွေတပ်ဆင်ထားတဲ့ကနေဗြိတိရှ်တန်ယုံကားတစ်စီးကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ဗြိတိနိုင်ငံသား2ဦးအပါအဝင်လူ9ဦးသေဆုံးခဲ့တယ်လို့အာဖဂန်တာဝန်ရှိသူတို့ကပြောပါတယ်။ဒီတိုက်ခိုက်မှုမှာဒဏ်ရာရကြတဲ့33ဦးစလုံးတို့ကအာဖဂန်နိုင်ငံသားတွေကြီးဖြစ်တယ်လို့လည်းပြည်ထောင်စုဝန်ကြီးဌာနကထုတ်တဲ့ကြေညာချက်တစ်ခုမှဖော်ပြထားပါတယ်။ကားထဲမှာရှိနေကြသူတွေထဲမှာထိခိုက်ဒဏ်ရာရသူတွေရှိတယ်လို့ဗြိတိန်သယုံကအတည်ပြုပေမဲ့တခြားသတင်းအချက်အလက်တွေတော့မထုတ်ပြန်နိုင်သေးပါဘူး။အိန္ဒိယဘက်ခြမ်းကက်ရှမီးယားဒေသမှာအိန္ဒိယစစ်တပ်နဲ့မွတ်စလင်စစ်သွေးကြွတွေလို့ယူဆရသူတွေရဲ့တရက်ကြာပြန်လည်ပစ်ခတ်မှုအတွင်းအိန္ဒိယစစ်သား3ဦးအရသား3ဦးတို့အပါအဝင်5ဦးတို့သေဆုံးခဲ့ရပါတယ်။ခမန်းကြီးစစ်သွေးကြ4ဦးတို့ကစစ်တပ်ယူနီဖောင်းတွေကိုဝတ်ပြီးဒီကနေ့မနေ့ပါကစ္စတန်နယ်စပ်အနီးအိန္ဒိယဘက်ချမ်းအာနေယားမြို့တဲကစစ်တပ်အခြေစိုက်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးအသုံးမပြုတော့တဲ့ဂရုချင်းတစ်ခုကိုလည်းသိမ်းပိုက်ခဲ့တာဖြစ်တယ်လို့စစ်တပ်အရာရှိတို့ကပြောပါတယ်။အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းမစ်ဆူရီပြည်နယ်မှာလက်နက်မဲ့လူမဲ၁၀ကျော်သက်တဦးကိုလူပြူရဲအရာရှိတဦးကပစ်တက်ခဲ့တဲ့ကိစ္စတရားမစွဲဖို့ဂျူရီလူကြီးတွေပါတဲ့အဖွဲ့ကဆုံးဖြတ်ခဲ့ပြီးတဲ့နောက်နှစ်ညတာမငြိမ်မသက်မှုတွေပြန်လည်ဖြစ်ပွားခဲ့ပြီးဒီကနေ့မှာတော့လမ်းမတွေပေါ်မှာအခြေအနေပြန်လည်တည်ငြိမ်စပြုလာပါတယ်။ဗုဒ္ဓဟူးနေ့ညပိုင်းမှာဆန္ဒပြသူတွေကျဲလာပြီးမယ်လို့နှင်းတွေကျနေတဲ့ရာသီဥတုအောက်မှာရဲဝင်တန်းတွေကိုတော့အများအပြားဖြန့်ချက်ချထားဆဲဖြစ်ပါတယ်။ကျေးဇူးတော်နဲ့အားလည်းရဲ့ရှိနေတာကြောင့်လည်းအရင်ညတွေကတော့ဆန္ဒပြသူမများတော့တာဖြစ်ပါတယ်ရှင်။အီဘိုလာကာကွယ်ဆေးသစ်တစ်မျိုးနဲ့ပထမဆုံးစမ်းသပ်မှုခံယူခဲ့ကြသူကျန်းမာကြန့်ခိုင်တဲ့စေတနာဝန်ထမ်း20ဦးစလုံးမှာဘေးရွက်ဆိုးကျိုးကြီးကြီးမားမားမဖြစ်ခဲ့ပဲတုံ့ပြန်တဲ့ကိုကံဆွမ်းအားတစ်မျိုးလည်းထုတ်လုပ်တာတွေ့ရတယ်လို့သုတေသနမှုတွေကပြောဆိုလိုက်ပါတယ်စက်တင်ဘာလ2ရက်နေ့ကဆလို့စမ်းသပ်မှုခံယူနေတဲ့စေတနာဝန်ထမ်းအားလုံးကိုနောက်ထပ်သတင်းပတ်48ပတ်ထပ်မံစမ်းသပ်မှာဖြစ်ပါတယ်ထိုင်းနိုင်ငံမှာ2016ခုနှစ်မတိုင်ခင်အထိရွေးကောက်ပွဲကျင်းပနိုင်မဲ့ပုံမရှိဘူးလို့ထိုင်းနိုင်ငံရဲ့ဒုတိယဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ
်။တရင်အချင်းချုပ်ကမတိုင်ရင်ထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကမခွာညိုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twits ဖြစ်ပါတယ်။ VOA American အသံမနေ့ကမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီအထိအစီအစဉ်တွေကိုတော့ပထမနာရီဝက်ကို line to meter 3240 48တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပြီးဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့ line to meter 3240 50နဲ့ line lat meter 190တို့ကဖန်ယူနာဆင်နိုင်ပါတယ်တောတာရှင်များအားလုံးကျန်းမာရွှင်လန်းကြပါစေ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.